to the Voice of America in Burmese.
Minglam na khimasha Washington Bureau of VOA American Tangani 2020 April 25 ye Sunday ni manakhin season de go Myanmar Sanor de manak 6 na yi ga ni 9 na yi a thi line no meter 24 40 ne 51 line lam meter 190 ro ga ni thauk lwin pe ni ba bi ကျွန်မခင်ရတတ်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထုံးနဲ့အတူပြောပြပေးပါမယ်။ COVID-19 ကမ္ဘာကာယရောဂါအတွက်ကုသပေးနိုင်မယ်လို့ယုံကြည်ရတော့တဲ့ကုသရေးနီလန်းဒါမှမဟုတ်ကာဝယ်ဆေးဘာပဲရရဒါကိုအားလုံးညီညီမျှမျှဖြန့်ဖြူးပေးနိုင်အောင်ကမ္ဘာခေါင်းဆောင်တွေနဲ့ပုဂ္ဂလိကကုမ္ပဏီတွေချာပူးပေါင်းဆောင်ရွက်ကြမှာဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတောက်ကြံနေမှာကြေညာပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့အတူဂျနီဗာက WHO အကြီးအကဲ Tedros Ghebreyesus တို့အွန်လိုင်းအစည်းအဝေးကျင်းပခဲ့ပြီးအခုလိုစုပေါင်းဆောင်ရွက်မဲ့လုပ်ငန်းတွေပတ်သက်ပြီးကြေညာခဲ့တာပါဒီအစည်းအဝေးကကိုရိုနာဗိုင်းရပ်စ်ကာယရောဂါတိုက်ဖျက်ရေးမှာနောက်ဆုံးတွေ့ရှိလာတဲ့နည်းပညာပစ္စည်းတွေကိုနိုင်ငံအားလုံးလက်လန်းမိနိုင်စေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်ဒါကိုလူသားအားလုံးရှင်သန်ရေးအတွက်ရင်ဆိုင်တိုက်ပွဲအဖြစ်နဲ့ကုလသမဂ္ဂအထွေထွေမှုချုပ်ကခေါ်ဆိုလိုက်ပြီးယောဂဆိုင်ရာကုသနည်းတွေကာကွယ်ဆေးတွေဟာနိုင်ငံတနိုင်ငံဒေသတစ်ခုတည်းကပဲလက်လန်းမိဖို့မဟုတ်ပဲဒါဟာတကဘာလုံးအတွက်ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်ဒီကုသနည်းတွေအတွက်လူတိုင်းထိထိရောက်ရောက်စိတ်ချလက်ချဈေးနှုန်းသက်သာစွာလက်လန်းမိနိုင်ပြီးလွယ်လွယ်ကူကူစီမံခန့်ခွဲမှုလုပ်နိုင်ရမယ်လို့လည်းပြောပါတယ်ဒီအွန်လိုင်းအစည်းအဝေးကိုပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကတ်နဲ့ဥရောပကော်မရှင်အကြီးအကဲတို့အပြင်ဘီလ်နဲ့မလင်ဒါဂိတ်ဖောင်ဒေးရှင်းကိုယ်စားလှယ်တွေလည်းတက်ရောက်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တော့တက်ရောက်မှမတက်ရောက်ခဲ့ပါဘူး။အီတလီနိုင်ငံအယ်စတောင်နဲ့ဒေသအခြေရွာတစ်ခုကကိုဗစ် -19 ရောဂါပိုးကာကွယ်ဖို့နှင်းထုတ်လုပ်တဲ့ဆက်တွေကိုသုံးပြီးဒေသရင်းခြေရွာတွေမှာပိုးသက်ဆေးဖြန့်ပေးခဲ့ပါတယ်။ Silver Devil Gardena ခြေရွာကမိသက်သမားတွေနဲ့တန်ရှင်းရေးလုပ်သားတွေဟာပိုးသက်ဆေးတန်ကြီးကြီးကိုနှင်းပြုတ်လုပ်တဲ့ဆက်နဲ့ချိတ်ဆက်တက်ဆင်းပြီးကာဗော်တန်ဒေတာရင်းမြို့နယ်ခြေရွာတွေကလမ်းတွေအဆောက်အဦနံရံတွေကိုပိုးသက်ဆေးလိုက်ပြီးဖြန့်ပေးခဲ့တာပါနှင်းလျှောဆေးရာသည်ပိုပြီးကြာကြာရလာအောင်နှင်းလျှောဆေးတဲ့တောင်ဆောင်နေရာတွေကလိုအပ်တဲ့နေရာတွေမှာနှင်းတွေဖြည့်ဖို့အတွက်ဒီဆက်ကိုသုံးတာပါ COVID-19 ကာယရောဂါကိုအဆိုးဆုံးကြုံရတဲ့နိုင်ငံတွေထဲမှာအီတလီနိုင်ငံလည်းပါပါတယ်ကူးစက်သူက39,000နီးပါးရှိပြီးသေဆုံးသူက2,000ခွဲကျော်ရှိပြီးဥရောပနိုင်ငံတွေထဲမှာဒီယောဂါကြောင့်အများဆုံးသေဆုံးခဲ့တဲ့နိုင်ငံမှာအခုယောဂါကူးစက်မှုနှုန်းကျဆင်းလာတာနဲ့အမျှတချို့နေရာတွေမှာအသွါအလာကန့်သက်တမ်းမြှင့်မှုကိုပြန်ပြီးဖြေလျှော့ပေးဖို့လည်းပြင်ဆင်နေပါတယ်။အီရန်ကသူ့ရဲ့စစ်တပ်သုံးကောင်းကင်ဂျိုးတို့ကိုဒီသတင်းပတ်အစောပိုင်းတုန်းကကမ္ဘာပတ်လမ်းနဲ့လွှတ်တင်ခဲ့တာဟာဖဲရင်းတပ်ဒုံးကျည်နည်းပညာအတွက်သုံးဖို့ဖြစ်နိုင်တာကြောင့်အထူးစိတ်ပူရသလိုဒီလှုပ်ဆောင်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ချက်နဲ့လဲမကန့်ညီဘူးလို့ဗြိတိရှ်အစိုးရကတောက်ကြံနေမှာပြောပါတယ်အခုလိုအီရန်ရဲ့ဂျိုရုလွှတ်တံမှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ချမှတ်ချက်ကိုမလိုက်နာဘဲစိန်ခေါ်တော့လို့သူယုံကြည်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တပူးနေမှာပြောကြားခဲ့ပြီးဒီလိုလွှတ်တံမှုအတွက်အီရန်ဘက်ကတာဝန်ယူမှုရှိဖို့ပါတောင်းဆိုခဲ့တာပါအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအီရန်နျူကလ িয়ার စီစဉ်ဆိုင်ရာသဘောတူညီချက်ရခဲ့ပြီးတဲ့နောက်မှာအီရန်ကိုအနည်းဆုံးနောက်ထပ်8နှစ်နျူကလ িয়ার လက်နက်တပ်ဆင်နိုင်တဲ့ပယ်ထိန်တပ်ဒုံးကျည်မထုတ်ဖို့2015ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ချတောင်းဆိုထားတာဖြစ်ပါတယ်။အီရန်ရဲ့လှုပ်ဆောင်မှုဟာပယ်ထိန်တပ်ဒုံးကျည်လုပ်ငန်းတွေလုပ်ဖို့ကြိုးစားလာတာဖြစ်ကြောင်းအမေရိကန်ရဲ့ဆက်ဆွဲမှုတွေကိုအီရန်ဘက်ကညှင်းဆို့လိုက်ပြီးအီရန်ဟာနျူကလ িয়ার လက်နက်ထုတ်ဖို့ဘယ်တော့မှကြိုးစားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ကမ္ဘာတလုံးအသွါအလာကန့်သတ်မှုတွေလုပ်နေရချိန်မှာပဲအစ္စလမ်ဘာသာဝင်တွေရဲ့မေလ23ရက်နေ့အထိကျင်းပမယ်တလကြာရမဒန်ဥပုသ်ကစတင်နေပါပြီ။လူပေါင်း 1.8 တန်းလောက်ဒီယောဂအခုဆက်ခံနေရတယ်လို့လူပေါင်း 39,000 ကျော်တည်ဆုံးခဲ့ရတာကြောင့်ဒီယောဂဆက်ပြီးမပြန့်ပွားအောင်ကမ္ဘာနိုင်ငံတွေကစူးစမ်းနေကြတယ်လို့ကမ္ဘာစီးပွားရေးမှလည်းထိခိုက်စေတာပါဒီလိုအချိန်မျိုးမှာအရှေ့တောင်အာရှအရှေ့လယ်ပိုင်းဒေသနဲ့အာဖရိကနိုင်ငံတွေကတိမ်တန်းချီတဲ့မွတ်စလင်တွေအတွက်ဗလီဝတ်ကျောင်းတွေကိုသွားပြီးဝတ်ပြုဝင်အောင်ဆွေမျိုးမိတ်တန်ကဟာတွေနဲ့အတူတူကဥပုထွက်ခြင်းညဘက်စူဝေးစားတောက်ခွင့်တွေပါတားမြစ်ထားတာကြောင့်ဒီနှစ်ရမဒန်ကာလဟာအရင်နှစ်တွေနဲ့လုံးဝမတူဘဲဖြစ်နေတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့မွတ်စလင်အများစုနေထိုင်ရာအင်ဒိုနီးရှားအပါအဝင်နိုင်ငံအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါအန္တရာယ်ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲအစိုးရရေးချမှတ်ထားတဲ့ လူချင်းခက်ခွာခွာနေဖို့နဲ့ဒလီရီမှာမဆွဝေးဖို့ကန့်တတ်မှုကိုမွတ်စလင်တရားဟောဆရာတွေနဲ့ဘာသာရေးအစွဲကြီးသူတွေကချိုးဖောက်ပြီးဆွဝေးမှုတွေလုပ်နေကြပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရေမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ဒီမနက်ကအတွင်းကအကျဉ်းသားတွေနဲ့အကျဉ်းတော်ဝန်ထမ်းတွေအပါအဝင်ဒုတိယလူထမ်းစားအလုံးအတွက် COVID-19 ကူးစက်ရောဂါကာကွယ်ဖို့မြမအစိုးရရဲ့ဂျူပန်ဆောင်ရွက်မှုတွေမှာကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကလည်းအထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂအတွင်းမှာအန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ
် The UN Office of Drugs and Crime is working with authorities on preparedness plan for prison.to support the UN's work in prisons.
အကျဉ်းအထောက်အတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးကြိုတင်ပြင်ဆင်တဲ့အစီအစဉ်တစ်ခုမှာဘူးရစီဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရုံး UNDOC ကမြန်မာအာဏာပိုင်တွေနဲ့အတူလက်တွဲအလုပ်လုပ်ကိုင်နေပါတယ်။ Sweden, Switzerland, UK နိုင်ငံနဲ့ American နိုင်ငံတို့ကထောက်ပံ့ပေးတဲ့ဒီအစီအစဉ်အရကုလသမဂ္ဂအဖွဲ့ကြီးအနေနဲ့နှာခေါင်းဆီးတွေ၊လက်အိတ်တွေ၊စက်ပြာနဲ့လက်သန့်စင်ဆေးရည်တွေအပါအဝင်ကုသရောဂါထိန်းချုပ်ရေးအကာအကွယ်ပစ္စည်းတွေဝယ်ယူစုဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းဝန်ကြီးရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောကြားနေကနယူးယောက်မြို့မှာပြုလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်ကိုခံအားကျဆေးရောဂါ HIV/AIDS တိုက်ဖျက်ရေးကုလသမဂ္ဂဖူးတွဲအစီအစဉ် UNAIDS နဲ့အတူမြန်မာအစိုးရနဲ့ NGO အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့ကုလသမဂ္ဂဟာမျိုးရေးစေဝါကြောင့်စိတ်ကစိကလျားဖြစ်နေသူတွေ HIV နဲ့ TB ရောဂါဝေဒနာရှင်တွေအတွက်ကျမရေးဝန်ဆောင်မှုတွေရရှိဖို့အရေးကိုလည်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ကုလသမဂ္ဂဌာနကိုယ်စားလှယ် Ola L. Graham ကလည်းမြန်မာအစိုးရကအကျဉ်းသား 2,000 ကျော်ကို April 18ရက်နေ့ကလူကြီးချမ်းသာခွင့်ပေးခဲ့တာကိုကြိုဆိုခဲ့တယ်လို့ COVID-19 ကူးစက်ရောဂါကိုတုံ့ပြန်ဆောင်ရွက်နေတဲ့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကုလသမဂ္ဂအဖွဲ့ကြီးကအားပေးထောက်ခံတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျ။တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေကမြန်မာကာကွယ်ရေးဝန်ကြီးဒုတိယဘုတ်ကြီးရှိစိန်ဝင်းကိုတောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးကိစ္စဆွေးနွေးခဲ့ပါတယ်။တရုတ်စစ်တပ်အနေနဲ့ COVID ကရောဂါတိုက်ဖျက်ရေးနဲ့ရောဂါကူးစက်မှုဟန်တာဖို့နေဆက်သွားလာမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့စံနှုန်းရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဝမ်ဖန်ဟေကပြောကြောင်းတရုတ်နိုင်ငံပိုင်ရှင်ဝါသတင်းမှာဖော်ပြထားပါတယ်။တောက်ကြနေတည့်ရက်ထဲမှာပဲတရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ကမှပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးသုံးလုံးနဲ့ကြီးစံတွေကြောက်ခဲ့တာကြောင့်တရုတ်နိုင်ငံကနယ်စပ်ကိုပိတ်လိုက်ပါတယ်။တရုတ်နိုင်ငံမှာ CCTV သတင်းအရတရုတ်ဘက်ယူနန်ပြည်နယ်တွေကကြောင်းတကြောင်းနဲ့အဆောက်အဦတချို့နဲ့အတူမော်တော်ယာဉ်တွေထိခိုက်ပျက်စီးမှုရှိတယ်လို့ AP သတင်းဌာနကပြောပါတယ်။ American နိုင်ငံအမျိုးသားလူကြုံရေးအပေါ်ချိန်ချောက်မှုရှိနေတာကြောင့်တရုတ်ကုန်သွယ်ရေးကုမ္ပဏီ၄ခုကိုပိတ်အပ်ထားတဲ့လုပ်ငန်းလေပတ်ခွင့်ကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့ American ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ကပြောပါတယ်။တရုတ်အစိုးရကအထောက်ပံ့ပေးထားတဲ့အဲ့ဒီတရုတ်ကုမ္ပဏီလေးခုဟာတရုတ်ကွန်မြူနစ်ပါတီရဲ့ထိန်းချုပ်ဩဇာလွှမ်းမိုးမှုနဲ့အမျက်ထောက်အသုံးချရတာကိုခံရဖို့အနေနဲ့ရှိနေတာကြောင့် American အစိုးရဌာနတွေကြားအလွန်မင်းစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတယ်လို့ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ဥက္ကဋ္ဌအဂျီပါယီကပြောပါတယ်။ China Telecom Americas, China Unicom Americas,Pacific Networks နဲ့ Comnet ဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေဖြစ်ကြောင်းနဲ့သူတို့ရဲ့လုပ်ငန်းလွတ်ကန်ခွင့်ဘာကြောင့်မယုံသိမ့်တင်ဘူးလဲဆိုတဲ့ရှင်းလင်းချက်ကိုရက်30တွင်တင်သွင်းရမယ်လို့လည်းကော်မရှင်ကပြောပါရယ်။ American နဲ့တရုတ်နိုင်ငံတို့အကြားကိုရိုနာဗိုင်းရပ်စ်ကိစ္စအပါအဝင်ကိစ္စတော်တော်များများမှာသဘောထားကွဲလွဲနေကြရမှာအမျိုးသားလူကြုံရေးအရာဆိုပြီးတရုတ်ကုမ္ပဏီ Huawei ထုတ်ပစ္စည်းတွေအသုံးပြုခွင့်ကို American အစိုးရကပိတ်ပင်ထားခဲ့ပြီးဖြစ်တယ်လို့ပြည်ကရနစ်ကလည်း China Mobile Company ကို American ဈေးကွက်ထဲပိတ်ထားခဲ့တယ်လို့ Bloomberg သတင်းမှာဖော်ပြထားပါတယ်ခင်ဗျ။ပထမဆုံးအာဂါသအဝေးကြီးမှန်ပြောင်း Hubble Telescope ကိုအာဂါသရဲ့လွတ်တင်နိုင်ခဲ့တာ AB24 ရဲ့အနေနဲ့တောက်ကြနေကနှစ်30တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်။ဒီ Hubble အာဂါသအဝေးကြီးမှန်ပြောင်းကို1990ခုနှစ် April 24ရက်နေ့မှာအာဂါသလုံးပြန်ရင် Discovery ကကမ္ဘာပတ်လမ်းကြောင်းထဲကိုလွတ်တင်ပေးခဲ့တာပါ။ American နက္ခတ္တဗေဒပညာရှင် Edwin Hubble အမည်ကိုအစွဲပြုခေါ်တဲ့ Hubble အာဂါသအဝေးကြီးမှန်ပြောင်းကို American အာဂါသစူးစမ်းလေ့လာရေး Agency ကနက္ခတ္တပညာရှင်တွေကတီထွင်ခဲ့တာပါ။က ကမ္ဘာလေတုအလွာတွေနဲ့လူတွေဖန်တီးထားတဲ့အလင်းရောင်တွေကနေကင်းလွတ်တဲ့အာကသစူးစမ်းလေ့လာမှုကိုပြုလုပ်လိုတဲ့အတွက်ဒီအဝေးကြီးပံပြောင်းကိုနက္ခတ္တပေဒပညာရှင်တွေကတီထွင်ခဲ့ကြတာပါ။အဲ့ဒီအချိန်ကစလို့နောက်ပိုင်းအာကသနဲ့ပတ်သက်တဲ့စူးစမ်းလေ့လာမှုပေါင်း1.4 million ကျော်ကို Hubble အဝေးကြီးပံပြောင်းကြီးအကူအညီနဲ့ပြုလုပ်ခဲ့နိုင်ခဲ့သလိုလေ့လာတွေ့ရှိမှုတွေလည်းထင်ထင်ရှားရှားရရှိခဲ့ပါတယ်။အာကသရဲ့ကမ္ဘာတွင်းနဲ့ကြီးတွေတီရှိနေတာနဲ့တီနီယာတွေကိုဒီ Hubble အာကသအဝေးကြီးပံပြောင်းကြီးကြောင့်သက်တည်ပြဖော်ထုတ်နိုင်ခဲ့သလိုစကြဝဠာတက်တန်းကိုလည်းအနည်းဆက်ဆုံးမှန်ကန်အောင်တစ်ချက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ။စီးနီးမနက်ဖက်နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မူဆယ်မြို့နယ်ပန်ခန့်ရက်ကအဆောက်အုံတစ်လုံးမနေ့ကညပိုင်းကလက်နက်ကြီးငယ်နဲ့ပစ်ကတ်ခံရပြီးပေါက်ကွဲကြီးစံတချို့တရုတ်ပြည်ပတ်ကြခဲ့ပါတယ်။ဒါကြောင့်ဒီကိစ္စကိုစုံစမ်းပေးဖို့တရုတ်ယူနန်ဆိုရဘက်ကမူဆယ်မြို့တောင်ရှိသူတွေကိုဒီကနေ့အကြောင်းကြားစာပေးပို့ထားပါတယ်။ဖြစ်စဉ်သိစိတ်ကိုစုံစမ်းနေစမို့ဘယ်အဖွဲ့အစည်းကပြစ်ခတ်ခဲ့တယ်ဆိုတာအတိမပြုနိုင်သေးဘူးလို့မူဆယ်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားမှုဥမ္မာမောင်တန်းက VOA ကိုအတည်ပြုပါတယ်။
လုံးဝလေတော့ဘာမှမရှိဘူးဗျ။ဟိုဘာတရုတ်ဘက်ကတော့သူတို့နယ်နိမိတ်နယ်ဆက်ပဲကြလို့ဟိုကအကြောင်းကြားရစာရောရောက်တယ်ဒါပါပဲ။သူတို့ဘက်ကကြတယ်ပေါ့ဗျာ။ကြနေပတ်သက်ပြီးစုံလန်းဖော်ထုတ်ပေးဖို့အဲ့လောက်ပါပဲ။ဒီဘက်ကတော့နေမီကန်တိုင်ရင်နဲ့ဒီရဲနဲ့ပေါ့နော်စုံလန်းစစ်ဆေးနေတယ်ပေါ့။ဟိုတတိယတတိမတက်လာပြီပေါ့ဟုတ်ဟုတ
်။ပြစ်ခတ်ခံရတဲ့အဆောက်အုံဟာပြည်သူစစ်အဖွဲ့တစ်ခုပိုင်ဖြစ်ပြီးလောင်းကစားရုံတစ်ခုဖြစ်တယ်လို့ဒေသခံတချို့ကပြောကြပါဗျ။တချို့ကတော့တောင်းလက်နက်ကင် TNL နဲ့ပတ်သက်လိမ့်မယ်လို့ခန့်မှန်းတာလည်းရှိပါဗျ။COVID-19 ရောဂါဖြစ်ပွားနေတဲ့ကာလမှာ TNL နဲ့မဟာမိတ်တပ်တွေရဲ့လှုပ်ရှားမှုမရှိဘူးလို့တအောင်းလက်နက်ကင် TNL ရဲ့ပြောခွင့်ရဗိုလ်မှူးတိုင်းကျော်ကပြောပါတယ်
။ဟုတ်ဒီလူစုမှုတွေမှာတော့ဒီလက်နက်ကင်ဗိုလ်စီစာများရင်ဒီဘယ်ဖို့ဖြစ်မလဲဆိုတော့ဒီကတော့အခမ်းအနားဖြစ်တယ်။ဒါကြောင့်ဒီနောက်တစ်ခုကတော့ဒီဒလာအတွင်းမှာတော့ဒီလာထက်မှာဒီလိုဖွင့်ရတယ်
တရုတ်ပြည်ပသတင်းစာတွေကတော့ယူနန်ပြည်နယ်ရဲ့လက်နက်ကြီးကြီးတောင်၃ခုနဲ့တနက်ကြီးစံကြီးကြားရောက်ခဲ့တယ်လို့ရှင်းသားထားပါတယ်။ဒီအတွက်ကြောင်းတကြောင်းအဆောက်အုံတချို့မော်တော်ယာဉ်တချို့ပျက်စီးခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကဒစိဆိုင်တစ်ခုပောက်ကွဲတဲ့မီးပွားတွေတရုတ်ပိုင်နယ်ထဲလွင့်ဆင်လာတာလည်းရှိရလို့ဆိုပါတယ်။ဒါပေမဲ့အထူးခိုက်အသေးပြောင်းမရှိဘူးလို့သိရပါတယ်။ကျွန်တော်ဇောထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားတဲ့မြန်မာလူမျိုး140နီးပါးရှိသွားပြီလို့လူနာရီနဲ့နှိဆက်သူတချို့က VOA ကိုပြောပါတယ်။ဒီအပိုင်းတွင်ရောဂါကူးစက်မှုပမာဏပိုများလာနေတဲ့စင်ကာပူမှာပြည်တော်ပြန်ကျင်ကြတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြချင်ပါတယ်။ဒီအပိုင်းနဲ့ COVID-19 ရောဂါပိုးကူးစက်မှုတိတိတသာများနေတဲ့စင်ကာပူနိုင်ငံမှာ AB24 တောက်ကြနေတည့်ရတဲ့မှာတဲ့ကူးစက်သူပေါင်း900နီးပါးကိုအတည်ပြုနိုင်ခဲ့တယ်လို့စင်ကာပူအစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။ AB24 ရဲ့နေ့အထိစီးရင်အရ COVID-19 ကူးစက်ခံရတဲ့စင်ကာပူရောက်မြန်မာလူမျိုး136ဦးရှိနေပြီလို့လူနာရီနဲ့နှိဆက်သူတူဖြစ်တဲ့အင်ဂျင်နီယာဦးဝင်းထိန်က VOA ကိုပြောပါတယ်
။မြန်မာတွေကကူးစက်တဲ့လူတွေက136ဦးရှိတယ်။အဲ့ဒီအလုံးကဟိုအလုသမာဂျိတ်တာတွေမှာနေတဲ့လူတွေများတယ်။အဲ့ဒီတွေကနေပြီးတော့အမျိုးသမီးတယောက်ကတော့domestic worker ပေါ့ဗျအင်ကူပေါ့အဲသူကဆေးရုံကဆင်းသွားတယ်အဲဝန်တဆရာတစ်ခုပဲရှိတယ်ကျန်တဲ့လူတွေအားလုံးကတော့ယောဂကူးစက်ခံရတယ်အဲ့လိုပဲဆေးရုံတို့ isolation center တို့ quarantine center တို့မှာရှိနေကြတယ်ဒါပေမဲ့အများစုကဆိုးွားတဲ့အခြေအနေမှာမရှိကြဘူးဗ
ျအခုလိုယောဂကူးစက်ခံရတဲ့မြန်မာတွေထဲမှာယောဂလက္ခဏာဆိုးွားလွန်းသူမရှိသေးသလိုသေဆုံးသူလည်းတဦးမှမရှိသေးဘူးလို့စင်ကာပူကလာတဲ့မြန်မာအသိုင်းအဝိုင်းသတင်းတွေမှာဖော်ပြပါတယ်စင်ကာပူကကိုဗစ် -19 ကူးစက်မှုအများစုဟာရွှေ့ပြောင်းအလို့သမားတွေနေတဲ့အလို့သမားအဆောင်တွေထဲမှာဆက်ဖြစ်နေတာလို့စင်ကာပူအာဏာပိုင်တွေကလည်းပြောထားပါဗျ။နိုင်ငံသားအလို့သမားတွေရဲ့လုံအားပေါ်အားထားနေရတဲ့စင်ကာပူမှာကုမ္ပဏီတွေကရွှေ့ပြောင်းအလို့သမားရာကနန်းကနေတောင်ကနန်းအထိအဆောင်တိုက်ခန်းတွေထဲမှာလူစုလူဝေးနဲ့နေစေပြီးနှစ်ထပ်ကတင်နေတဲ့အေးရသလိုအင်သာရီချိုးကမ်းမိဖို့စားတာတွေကိုဘုံသုံးရတာကြောင့်ဤကတဲ့ထိတွေ့ဆက်ဆံမှုကနေပိုကူးနေတာဖြစ်တယ်လို့လဲဦးဝင်းထိန်ကရှင်းပြပါတယ်ဒီကံယောဂဆိုးကြောင့်စင်ကာပူနိုင်ငံနဲ့ပြိမိနေတဲ့မြန်မာနိုင်ငံသားတချို့အထူးသဖြင့်မြန်မာចောင်းသားတွေဟာအခက်အခဲကြုံနေရပြီးမြန်မာနိုင်ငံပြန်ဖို့တန်ရုံကိုအကူအညီတောင်းရကနေမြန်မာလေကြောင်းလိုင်း MBI ကဈေးသက်သက်သာသာနဲ့ပြေးဆွဲပေးဖို့စီစဉ်နေတာသိရကြောင်းစင်ကာပူအခြေစိုက်အကူအညီအပေးရေးအဖွဲ့မြန်မာကလပ်အတွင်းမှမတ်မေဂျော်စွန်းညွန့်ကပြောပါတယ်
ဒီစင်ကာပူမှာကျောင်းသားတွေရှိတယ်ဆေးလာကူပြီးတော့အဆင်မပြေဘူးပေါ့ဗျာဆက်နေဖို့မြန်မာပြည်ပြန်ကျင်ကြတဲ့လူတွေရှိတယ်တချို့ကြလည်းကိုဝင်ဆောင်တွေရှိတယ်သူတို့တွေကဟိုမှပြန်မွေးမှဖြစ်မှာဒီမှာမွေးဖို့ကလည်းဘလို့မှအဆင်မပြေဘူးလေအဲ့တော့သူတို့တွေအတွက်ကပြန်မှကိုဖြစ်မှာကိုစင်ကာပူမှာကျောင်းသားတွေကလည်းတော်တော်ဒုက္ခရောက်ကြတယ်ကျောင်းကပိတ်ထားတယ်ကန်းကတွေပေးရမယ်အလုပ်ကလည်းပတ်တိုင်းမရှိတော့ဘူးအားလုံးကသူတို့ပတ်တိုင်းမရှိတာဒီသူတို့အတွက်အရန်အဆင်မပြေဘူးသာဖို့တောက်ဖို့ကအစားပေါ့နော်အခုကိစ္စကြတော့ဒီပြန်ကျင်တဲ့လူတွေကတော်တော်အခက်ခဲဖြစ်နေတာကိုကြတော့သူတို့ကဒီမြန်မာ National Airline ကလည်းဝင်ကူညီပြီးတော့ဒေါ်တော့ကိုအနည်းဆုံးဈေးနဲ့ပြန်ကြရမှာ
အခုလိုစင်ကာပူကနေပြည်တော်ပြန်ကျင်ကြတဲ့မြန်မာနိုင်ငံသားတွေဟာအကြောင်းအမျိုးမျိုးကြောင့်စင်ကာပူမှာပြိမ့်မိနေသူတွေသာဖြစ်ပြီးယောဂပိုးရှိသူမှန်သမျှကိုစင်ကာပူအစိုးရကတီးသန့်ခွဲခြားစောင့်ကြည့်ကြီးစုနေတယ်လို့ဦးဝင်းထိန်ကပြောပါတယ
်တချို့ကအကြောင်းသားတွေရှိတယ်အဲတချို့ကလည်းဟိုဒီမတိုင်ခင်နေတဲ့မော်ဗျာလူဖြုတ်ခွန်လိုက်ရပြီးတော့လုံမရှိတဲ့လူတွေရှိတယ်ဗျာအဲတချို့ကလည်းဆေးကုလာတာလို့ရှိတယ်ဗျာတချို့ကလည်းသားသမီးတွေရှိတော့ဗျာမိဘတွေအနေလာတာပေါ့ဗျာဒါမျိုးတွေဒီမှာပိတ်မိနေတာရှိတယ်တကယ်တကယ်တော့ဟိုအလုပ်သမားအဆောင်မှာနေပြီးတော့ယောဂရှိတယ်မရှိဘူးစစ်ဆေးနေတဲ့လူတွေကဒီသဘောထဲမှာအကျုံးမဝင်သေးဘူးဗျာလူတယောက်ကမြန်မာတယောက်ပဲဖြစ်ဖြစ်ပဲနိုင်ငံသားဖြစ်ပိုးကူးတာသတိနေတယ်သူတို့ကသူနိုင်ငံကိုသူတို့ပြန်ဖို့မှာမဟုတ်ဘူး
စင်ကာပူနိုင်ငံမှာဒီသတင်းပတ်တဲ့ COVID-19 ရောဂါပိုးတွေ့ရှိရတဲ့လူနာနေ့စဉ်1000ဝန်းကျင်ရှိနေပါတယ်။ AP24 ရဲ့စာရင်းအရ869ဦးရှိပြီးအခုချိန်ထိရောဂါကူးစက်ထားသူစုစုပေါင်း 12,055 ဦးရှိကာသေဆုံးရသူပေါင်း 12 ဦးရှိတယ်လို့စင်ကာပူအစိုးရကကြေညာထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
။အစ္စလမ်ဘာသာဝင်တို့ရဲ့ Ramadan ဥပုသ္တကာလရောက်နေပြီဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ COVID-19 ကပ်ရောဂါပြန့်နှံ့မှုတားဆီးရေးအခြေအနေကြောင့်ဗလီတွေမှာစုပေါင်းဝါဖြေတာစုပေါင်းဝတ်ပြုတာတွေမပြုလုပ်နိုင်တဲ့အကြောင်းကိုသတင်းတင်ဆက်ပေးပါမယ်။ COVID-19 ကပ်ရောဂါတားဆီးရေးအတွက်လူစုလူဝေးရှောင်ကျဉ်ဖို့အခြေအနေတစ်ခုကြောင့် Ramadan ဥပုသ်ကာလအတွင်းမှာဗလီဝတ်ကျောင်းတွေမှာစုပေါင်းဝါဖြေတာစုပေါင်းဝတ်ပြုတာတွေမလုပ်ဖို့မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီကညွှန်ကြားထားတာဖြစ်ပါတယ်။ဗလီတွေမှာသက်ဆိုင်ရာဗလီရှေ့ဆောင်တဲ့ဗလီဝန်ထမ်းတွေကလွဲလို့တခြားပုဂ္ဂိုလ်တွေမရှိစေဖို့နဲ့မိမိနေအိမ်တွေကပဲဥပုသ်ကာလမှာဝတ်ပြုစုတောင်းကဝါဖြေတာတွေလုပ်ဖို့ညွှန်ကြားထားတယ်လို့အစ္စလမ်သာသနာရေးကောင်စီအထွေထွေအတွင်းရေးမှူးဦးဝနရွှေကမျိုးရီကိုပြောပါတယ်။
အခုလာနေပါတယ်လို့လိုက်နာရမယ်ချက်ကိုချက်ကျွန်တော်တို့ထုတ်ပြန်တာလာရှိပါတယ်ကျွန်တော်တို့ Islamic Council website ပါလဲတင်ထားတာရှိတယ် Facebook ကလည်းနာမှာတင်ထားတာရှိပါတယ်ဟိုကျွန်တော်တို့ခါတိုင်းနေတယ်လို့ဒီကျွန်တော်တို့စူပေါင်းပြီးတော့ဥပုသ်မှာဝါဖြေတာပေါ့နော်စူပေါင်းပြီးတော့ဥပုသ်ဖြေတာစူပေါင်းပြီးတော့ဥပုသ်အတွက်စားပေါက်ကြတာနောက်တစ်ခါစူပေါင်းဝတ်ကြည့်တာအားလုံး COVID အခြေအနေကြောင့်ကျွန်တော်တို့ရပ်ဆိုင်ပြီးတော့ကိုယ့်အိမ်မှာပဲကိုယ်စီမံဆောင်ရွက်ကြဖို့ညစ်တာရခံတာလည်းပေါ့နော်ဒီအခြေအနေမလွန်မြောက်မချင်းကတော့ကျွန်တော်တို့ကိုယ့်အိမ်မှာပဲကိုလူစုလူဝေးမဖြစ်စေအောင်ဘာသာရေးဝန်လမ်းတွေအားလုံးကိုအခမ်းအနားအားလုံးကိုကျွန်တော်တို့ညွှန်ကြားထားပါတယ
်ဒီညွှန်ကြားချက်ကကိုဗစ်ကူးစက်မှုရောကြကာလသတ်မှတ်ချက်တွေရောပါလာတဲ့အခြေအနေအထိအကျုံးဝင်ပြီးလက်ရှိမှာဗလီတွေကိုညွှန်ကြားထားတဲ့ညွှန်ကြားချက်နဲ့ပတ်သက်လို့သူကအခုလိုပြောပြသွားပါတယ
်ဒီယောဂလက္ခဏာဒီပြန်ပွားမှုနှုန်းကြောကြသွားပြီးတော့နိုင်ငံတော်ချူရနေပြီးတော့ကျန်းမာရေးဌာနအကြေညာချက်ထုတ်ပြီးတယ်ဒီပေါ့နော်လူတွေအတွက်ပြောမယ်ဆိုရင်တော့အနေနဲ့မရှိတဲ့အထီးကိုကျွန်တော်တို့ရည်ရတာပါကျွန်တော်တို့ဘာလူစုလူဝေးကိစ္စအားလုံးကိုရပ်ထားတာပါကျွန်တော်တို့ဘာဒါရိုက်စာတင်ကြောင်းကြီးအားလုံးလည်းရပ်ထားတယ်အဲကျွန်တော်တို့ဘလီဝေးကြောင်းတော်အားလုံးကိုအခုရှေ့ဆောင်ဝတ်ကြည့်ရဲ့ရှေ့ဆောင်ဆရာတော်ရဲ့ဘလီဝန်တိုင်းရလည်းကျန်တဲ့အများပြည်သူဝတ်ကြည့်ကြအောင်ယာယီဆိုင်ခံတာပါပဲ
ဒီကနေ့မှာပဲအစ္စလမ်သာသနာရေးကောင်စီအနေနဲ့ရန်ကုန်မြို့နယ်အချို့ကကျမရေးဝန်ထမ်းတွေအတွက်စံပယ်စာစတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေနဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေပြုလုပ်ခဲ့ပါတယ်။တကောင်စင်းရမြန်မာနိုင်ငံလူဦးရေတန်ပေါင်း90ကျော်မှာအစ္စလမ်ဘာသာဝင်တက်တန်းကျော်ရှိပြီးရာဂိုင်းနှုန်းအဖြစ်ဆိုရင်1.3ရာဂိုင်းနှုန်းရှိတယ်လို့ပြည်သူ့အင်အားဦးစီးဌာနက2016ခုနှစ်ဇူလိုင်လမှာထုတ်ပြန်ထားတဲ့2014ခုနှစ်မြန်မာနိုင်ငံလူဦးရေနဲ့အိမ်အကြောင်းအရာတကောင်စရင်ကိုးကွယ်တဲ့ဘာသာဆိုင်ရာအစီရင်ခံစားထဲမှာဖော်ပြထားပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်
။အမေရိကန်ဆေးပညာရှင်အဖွဲ့အစည်းတွေဟာ COVID-19 နဲ့ပတ်သက်တဲ့သေဆုံးရတဲ့အချက်အလက်တွေကိုကြောက်ယူဖို့ Trump အစိုးရကိုတိုက်တွန်းနေပါတယ်။လက်ရှိကြောက်ယူထားတဲ့အချက်အလက်တွေအရတော့ African American တွေဟာလူပြူတွေထက်ကြောက်စရာကောင်းတဲ့နှုံးလောက်နဲ့သေဆုံးနေကြပါတယ်။ဒီအကြောင်းကယ်ရိုပီယာဆင်သတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ဆိုရိုးစကားရှိတာကတော့အမေရိကန်လူမျိုးတွေအေးမိရင်လူမဲအမေရိကန်တွေအဆုတ်ရောင်ရောဂါရတတ်ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလကြီးမှာ ဒီဆိုယိုးစကားကဓာတ်ထိပ်မှန်နေပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကဒေါက်တာတိုက်ဆန်ဘဲလ်က
There are several states that have released some of
the data. တော်များများကထုတ်ပြန်ချက်တွေအရ African American တွေဆေးရုံတက်ရတဲ့နှုန်းကပိုများနေပြီးတော့ဆေးရုံရောက်ပြီးဆိုတာနဲ့တည်ဆုံနှုန်းကလည်းများပါတယ်လို့ပြောသွားတာပါ။ Louisiana ပြည်နယ်မှာဆိုရင်လည်း African American တွေဟာလူဦးရေရဲ့3ပုံတစ်ပုံပဲရှိပေမဲ့တည်ဆုံမှုနှုန်းက80ရာခိုင်နှုန်းရှိပါတယ်။တခြားပြည်နယ်တွေမှာဆိုရင်လည်းထိုနည်း၎င်းပါပဲ။ New York မြို့မှာဆိုရင်လူဦးရေရဲ့29ရာခိုင်နှုန်းပဲရှိတဲ့စပိန်စကားပြောလက်တင်ຫນွယ်ဘွားတွေဆိုရင် COVID-19 ကြောင့်သေဆုံးသူတွေရဲ့34ရာခိုင်နှုန်းရှိပါတယ်။ African American တွေစပိန်စကားပြောလက်တင်ຫນွယ်ဘွားတွေနဲ့တခြားလူနည်းစုတွေဟာလူမျိုးတွေထက်ဝင်ငွေနည်းပြီးမရှိမဖြစ်လုပ်သားတွေဖြစ်သလိုကျန်းမာရေးအာမခံလည်းမတက်နိုင်ကြပါဘူး။မြို့သားကျန်းမာရေးဌာန NIH ကဒေါက်တာ Elisio Perez Stepper က
You know that blacks have more hypertension more.
လူမဲတွေမှာသွေးတိုးရှိတဲ့သူတွေနှလုံးမကောင်းတဲ့သူတွေပိုများတာကျွန်တော်တို့သိပါတယ်။ Latino တွေနဲ့ African American တွေမှာပန်းနာရင်ကျက်ရှိသူတွေပြင်းထန်ပန်းနာရင်ကျက်ရှိသူတွေများပါတယ်။လူနည်းစုလူမျိုးတွေမှာစီးကျိုရှိတဲ့သူတွေတိတိတသားများတယ်လို့လူမျိုးတွေထက်ယောဂနှစ်ဆနီးပါးများတဲ့အုပ်စုတွေလည်းရှိပါတယ်။ဒါတွေကအန္တရာယ်ပိုဖြစ်စေတဲ့ယောဂအခန်း၃ခုဖြစ်ပါတယ်လို့ပြောသွားတာပါ။လူတွေခက်ခွာခွာနေယောဂကာကွယ်နိုင်တယ်ဆိုပေမဲ့ဝင်ဝင်နေမိသားစုတွေအတွက်ကတော့မဖြစ်နိုင်ပါဘူးဒေါက်တာအလီဇီယိုပရက်စတီဘာကပဲ
How can you tell a single mom
ကလေးသုံးယောက်မွေးပြီးတယောက်ထဲစောင့်ရှောက်နေရတဲ့အမေတယောက်ယောဂကူးသွားရင်ဘယ်လိုလုပ်ရမလဲဗျာဥပမာဗျာသူကဆေးရုံမှာသူနာပြုတ်အကူအဖြစ်လုပ်တယ်ဗျာယောဂကူးတော့တယောက်ထဲတီးတန့်ခွဲနေရမယ်ဗျာကလေးသုံးယောက်လည်းရှိနေတော့တယောက်ထဲတီးတန့်ဘယ်လိုခွဲနေမလဲနောက်ပြီးအိတ်ခမ်းသုံးခန်းပဲရှိတဲ့အိမ်မှာလူ၈ယောက်နေကြတယ်ဆိုရင်လေတီးတန့်ခွဲနေလို့မရဘူးဗျာလို့ပြောသွားတာပါဒီယောဂါတန်ကိုခံနိုင်ဖို့ဆိုတာကလည်းခန္ဓာကိုယ်ကကျန်းမာတန်ဆွမ်းရပါတယ်ယောဂါရတယ်ဆိုတာကလည်းလက်သီးနဲ့ထိုးခံရတယ်လို့ပဲလို့ဗာဂျီးနီးယားတက္ကသိုလ်ကဒေါက်တာတိုက်ဆန်ဘဲလ်ကပြောပါတယ
် And if your body is not in top shape
ခန္ဓာကိုယ်ကမကျန်းမာဘူးဆိုရင်ယောဂါရဲ့ထိုးနှက်ချက်ကိုခံနိုင်ရည်သိရှိမှာမဟုတ်ပါဘူးစီဂျိုယောဂအခန်းရှိတယ်ဆိုရင်ကိုခံအားကနည်းနေတဲ့အတွက်ယောဂကူးပြီးဆိုရင်ခမည်းအတွက်သိပ်မကောင်းဘူးပေါ့ဗျာနှလုံးယောဂရှိတယ်ဆိုရင်လည်းခမည်းနှလုံးကသွေးတွေပိုပို့နိုင်ဖို့လိုအပ်ပါတယ်ယောဂကူးပြီးဆိုရင်တော့ဓာရီလုံးနိုင်မှာမဟုတ်တဲ့အတွက်နောက်ဆုံးရလက်ကပိုဆိုးဖို့ပဲရှိပါတယ်လို့ပြောသွားတာပါအခုတော့နိုင်ငံရေးသမားတွေကဒီအခြေအနေကိုသတိထားမိပြီးအချက်အလက်တွေကောက်ယူနေသလိုမူဝါဒတွေလည်းပြောင်းနိုင်ပါတယ်အပြောင်းအလဲကတော့လွယ်လွယ်နဲ့ဖြစ်လာမှာမဟုတ်ပါဘူး။ကျန်းမာရေးကွာဟချက်တွေဟာဟိုးအရင်ကတည်းကရှိနေတာဖြစ်ပြီးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးသမားတွေနဲ့လူနည်းစုတွေအတွက်ကတော့ရေတိုအစားရေရှည်အတွက်ပြင်ဆင်ထားဖို့ဒေါက်တာအလီစီယိုပရက်စတီဘာကပြောပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ COVID-19 ရောဂါကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာလူတွေနဲ့စတင်ဆန့်သက်နေပါပြီ။ဥရောပနိုင်ငံအတော်များများမှာလည်း COVID-19 ကာကွယ်ဆေးတွေကိုဆန့်သက်နေကြတာပါ။အပြည့်စုံကတော့ Riders သတင်းကိုအခြေခံပြီးတော့ကျွန်မအနောက်လောက်ပြောပြပါမယ်။ကာကွယ်ဆေးတိုးဆန်းသက်ခါမှုကိုယ်စနာနဲ့ကိုပါဝင်သူတို့ဟာဗြိတိန်နိုင်ငံ Oxford တက္ကသိုလ်ရဲ့ COVID-19 ကာကွယ်ဆေးကိုစတင်ဆန်းသက်ခတဲ့ကမ္ဘာပေါ်ကပထမဆုံးလူသားတွေဖြစ်လာပါတယ်။ကာကွယ်ဆေးတီထွင်ဆန်းသက်မှုကိုတာဝန်ယူထားတဲ့သိပ္ပံပညာရှင်ကလည်းအောင်မြင်နိုင်မယ်လို့အပြည့်အဝယုံကြည်ထားပါတယ်။ကိုယ်စနာအရကာကွယ်ဆေးထိုးခံခဲ့တဲ့ Alyssa Granato ကလည်းအခုလိုပြောပါတယ်။
Well, I'm a scientist, so of course I want to try and support science, the scientific process
whenever I can. ကျွန်မကိုယ်ကသိပ္ပံပညာရှင်မှာ virus ပိုးတွေအကြောင်းကျွန်မလေ့လာထားတာမဟုတ်ပေမဲ့ကိုတတ်နိုင်တဲ့ဖက်ကသိပ္ပံပညာနဲ့ဆိုင်တဲ့ဘယ်လိုကိစ္စမျိုးမှမဆိုအပိထောက်ခံတဲ့အနေနဲ့အခုလိုဆန်းသက်ခံတာပါ။ဒီနေ့လောင်းကသိပ္ပံပညာကိုအလွယ်တကူအထောက်အကူဖြစ်စေတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်ခုလိုဆန်းသက်ကာကွယ်ဆေးအထောက်ခံတာပါလို့ပြောဆိုသွားတာပါ။ Charox 1 and Cough 19လို့နာမည်ပေးထားတဲ့ဒီကာကွယ်ဆေးကိုEdward O'Neil နဲ့ Alyssa Granato တို့လက်မောင်းရင်မှထိုးသွင်းပေးခဲ့တာပါ။ဆေးထိုးခံလို့နောက်တူဖြစ်တဲ့ Edward ကလည်းအခုလိုပြောပါတယ်
။ I think you can never fully exclude any sort of attention.
အနည်းလုံးဝမရှိဘူးလို့ပြောလို့တော့မရဘူးပေါ့လေ။ဒါပေမဲ့ဒီလိုကာကွယ်ဆေးတွေအစမ်းတက်ကမှုကိုယ့်ဘက်ကအပြည့်အဝယုံကြည်ပေးဖို့တော့လိုပါတယ်။ကာကွယ်ဆေးရဲ့ရလကသိအရေးကြီးတာကြောင့်အတတ်နိုင်ဆုံးစူးစမ်းပြီးတော့အကောင်းဆုံးအားထုတ်ထားကြတဲ့သိပ္ပံပညာရှင်တွေရဲ့တီထွင်ထုတ်လုပ်မှုကိုယုံကြည်ဖို့ပဲလိုပါတယ်လို့ပြောဆိုသွားတာပါ။လက်ရှိစံသပ်နေကြတဲ့ COVID-19 ကာကွယ်ဆေးတွေရဲ့နာမည်ကတော့အီတလီနိုင်ငံမှာ Rytira, ဂျာမနီနိုင်ငံမှာ Lucoque, ဘယ်လ်ဂျီယမ်နိုင်ငံမှာတော့ Universals လို့အသီးသီးနာမည်ပေးထားကြပါတယ်။အောင်မြင်ဖို့လားလာရှိတဲ့ကာကွယ်ရှိတွေကိုလာမယ့်လနိုင်ငံတွင်လူတွေနဲ့ဆန္ဒနိုင်ဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။လူတရာလောက်နဲ့ဆန်သက်မဲ့ COVID-19 ကာကွယ်ဆေးရီကိုဇီဝနည်းပညာတွေနဲ့ကမ္ဘာသဝန်သုတေသနပြုထုတ်လုပ်နေပါတယ်။အနည်းဆုံးလူ9ယောက်လောက်နဲ့တော့ဆန်သက်နိုင်ပါပြီ။ Oxford Tech သို့ကာကွယ်ဆေးပညာဆိုင်ရာဌာနပါမခဒေါက်တာ Sarah Gilbert ကလည်းသူထုတ်လုပ်ခဲ့တဲ့တခြားကာကွယ်ဆေးတွေအောင်မြင်ခဲ့တာကြောင့်အခုလည်းအလားအလာကောင်းပါလိမ့်မယ်လို့ယုံကြည်ချက်အပြည့်နဲ့ပြောဆိုခဲ့ပါတယ်။
Well, personally, I have a high degree of confidence about this vaccine because it's technology that I've used before.
ဒီနည်းပညာနဲ့ပဲတခြားကာကွယ်ဆေးတွေကိုထုတ်လုပ်ခဲ့တာကြောင့်အခုစမ်းသပ်ထားတဲ့ကာကွယ်ဆေးအပေါ်ကျွန်တော်အပြည့်အဝယုံကြည်ပါတယ်။အရင်ဆုံးလူတွေနဲ့စမ်းသပ်ကြည့်ရအောင်ပါပေါ့လေ။ဒီနည်းလမ်းအတိုင်းတခြားကာကွယ်ဆေးပေါင်းစုံကိုထုတ်လုပ်ခဲ့ပြီးပါပြီ။နောက်ပြီးတော့သရိုက်ဆန်တွေနဲ့လည်းစမ်းသပ်မှုအတော်များများလုပ်ခဲ့ပါတယ်လို့ပြောဆိုသွားပါတယ်။Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့ဒီစမ်းသပ်ကာကွယ်ဆေးအောင်မြင်မှုရှိမရှိမသိရသေးပေမဲ့ထိုးဆေးအနေနဲ့သုံးရမယ့်ကာကွယ်ဆေးအလုံးကြီးတန်းနဲ့ချီထုတ်လုပ်ဖို့ပြင်ဆင်ထားပြီးလို့ April 3ရက်အပတ်လောက်မှာပြောဆိုထားတာ
ပါ I'm very optimistic it's going to work formally we are testing it
လို့ကျွန်မထင်ပါတယ်ဆေးအနေနဲ့ကိုလည်းလေ့လာထားပြပါပြီထိရောက်မှုရှိမလားဆိုတာကတော့စောင့်ကြည့်ရအောင်ပါပေါ့ဒီကာကွယ်ဆေးရဲ့အာနိသင်ကြောင့်လူတွေကိုရိုနာဗိုင်းရပ်စ်ကိုမခံရတော့ဘူးဆိုတဲ့အဖြစ်မတွေ့ရမချင်းဒီဆေးကိုလူများအသုံးပြုဖို့ထုတ်လုပ်မှာတော့မဟုတ်ပါဘူးလို့ပြောဆိုသွားတာပါအခုလိုလူတွေနဲ့ကနအူစမ်းသပ်တဲ့နေရာမှာအထူးအာရုံစိုက်ထားတာကဒီကာကွယ်ဆေး COVID-19 ရောဂါကိုကာကွယ်မလားမလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေဖြစ်လာမလားဆိုတာနဲ့ကိုယ်ခံအားကောင်းလာစေမလားဆိုတာကိုကြည့်တာပါလို့လူတွေနဲ့စတင်စမ်းသပ်တဲ့နေ့မှာပဲဒေါက်တာဆာရာကပြောဆိုခဲ့ပါတယ်COVID-19 ရောဂါကုရုံးတွေမရှိသေးတာကြောင့်ကာကွယ်ဆေးထုတ်လုပ်ဖို့ကမ္ဘာသဝန်အပြိုင်ဆိုင်ကြိုးပမ်းနေကြတာပါ COVID-19 လူနာရီကိုစမ်းသပ်ကုသရမှာသုံးနေတဲ့ငှက်ဖြားဆေးနှမျိုးမှာလည်းလူနာရီရဲ့အသက်အန္တရာယ်ကိုထိခိုက်နိုင်တဲ့ဘေးထွက်ဆိုးကျိုးတွေရှိတယ်ဆိုပြီးဥရောပဆေးဝါးအသုံးပြုမှုစည်းကမ်းထိုင်တဲ့အဖွဲ့က April 23ရက်နေ့မှာပဲတတိပေးချက်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်ရှင်ကျွန်မနောင်လာပါ
အင်္ဂလန်ကကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်းမှာကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးရန်ပုံငွေဘောလုံးပွဲကိုကျင်းပပြီးတော့ဒီပွဲမှာပရိသတ်တွေနဲ့အတူကိုယ်တိုင်ဝင်ကစားသွားမယ်လို့ကြေညာလိုက်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်သင်းကောင်းဆောင်ဟောင်းလဲဖြစ်အမေရိကန်ကမေဂျာလိဘောလုံးအသင်းရဲ့ပူးတွဲပိုင်ရှင်လဲဖြစ်တဲ့ကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေနဲ့ဒီကာယောဂါအတွင်းအကူအညီလိုတဲ့သူတွေကိုကူညီဖို့အတွက်ဘောလုံးမဲတစ်ခုကိုစီစဉ်နေပြီးတော့ရမုံငွေတွေကောက်ခံနေပါတယ်။ပရိသတ်တွေအနေနဲ့လူငွေတွေထည့်ဝင်ပြီးအဲ့ဒီလူငွေထည့်တဲ့အထက်ကနေကန်ဆမ်းမဲတွေကိုဖောက်ပေးသွားမှာဖြစ်ပါတယ်။ကန်ဆမ်းမဲပေါက်တဲ့သူတွေကတော့ဘက်ကမ်နဲ့အတူတစ်ဖက်၅ယောက်စီကစားရမယ်ပွဲမှာဝင်ကစားခွင့်ရဖြစ်တယ်လို့ဒေးဗစ်ဘက်ကမ်ကပြောပါတယ်
။ Hi everyone, it's David here. I wanted to let you all know that I'm joining some great friends of mine in supporting an incredible
ကျွန်တော်တကယ်ချင်းတချို့ကိုရိုနာဗိုင်းရပ်စ်ကင်ဆာရေးအတွက်ရမုံငွေတွေကောက်နေတော့ကျွန်တော်လည်းကူညီလှုပ်ဆောင်သွားမယ်ဆိုတာအတိပေးချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကင်ဆာရေးအတွက်လိုအပ်နေတဲ့ငွေတွေကိုရမုံငွေဖြစ်ကောက်ခံသွားမယ် All in challenge လှုပ်ရှားမှုမှာကျွန်တော်အပြည့်အဝပါဝင်သွားမှာပါဒီကာယောဂါဆိုကြီးကြောင့်ဒုက္ခရောက်သွားတဲ့မိသားစုတွေအများကြီးရှိပြီးသူတို့တွေဟာစားစရာဝယ်ဖို့အတွက်တောင်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးတော့ဒီလိုခက်ခဲတဲ့အချိန်ဒီအောက်မှာအကူအညီတွေနေ့တိုင်းပေးနေတဲ့ပရဟိတလုပ်ငန်းတွေကိုကျွန်တော်တို့ကူညီသွားကြပါတယ်။ဒါကြောင့်ကျွန်တော်ရဲ့ Inter Miami အသင်းအနေနဲ့ထူးခြားတဲ့အတွေ့အကြုံတစ်ခုပေးဖို့အတွက်ကမ်းလှမ်းကြပါတယ်။ခင်ဗျားနဲ့နောက်တငယ်ချင်း၄ယောက်ကကျွန်တော်အသင်းနဲ့ Inter Miami အသင်းရဲ့လေ့ကျင့်ရေးကွင်းမှာတစ်ဖက်၅ယောက်စီကစားရမှာပါ။ပြီးရင်တော့ကျွန်တော်တို့အတူနေလဲစားစားကြမယ်။အဲနောက်မှာတော့ Inter Miami ဘွဲကိုကျွန်တော်နဲ့နောက်အသင်းပိုင်ရှင်တူဖြစ်တဲ့ Jorge Mas တို့နဲ့အတူအသင်းပိုင်ရှင်တွေကြည့်တဲ့နေရာကနေအတူကြည့်ရမှာဖြစ်ပါတယ်။အဲနောက်မှာတော့ကျွန်တော်တို့အသင်းအတွက်စောက်ထားတဲ့ဒီဘောလုံးကွင်းသစ်ကြီးကိုအထူးဧည့်သည်တော်အဖြစ်လှည့်ပြီးကြည့်ခွင့်ရမှာပါ။မိုင်ယာမီဟာအလွန်ထူးခြားတဲ့နေရာဖြစ်ပြီးဒီခွင့်ရေးကလည်းထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်မှာပါ
။ဒေးဗစ်ဘက်ကမ်ကသူ့ရဲ့အသင်းဟောင်းတွေဖြစ်တဲ့ Manchester United, Real Madrid နဲ့ Paris Saint-Germain အသင်းတွေကိုလည်းဒီလိုမျိုးရန်ပုံငွေကောက်ခံတဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့ကိုတိုက်တွန်းနှိုးဆော်လိုက်ပါတယ်။သူရဲ့ရန်ပုံငွေအစီအစဉ်မှာကန်ဆမ်းမဲကတော့၁၀ဆောင်ကိုအမေရိကန်ဒေါ်လာ၁၀ဒေါ်လာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်။ဒွါတဝမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးရန်ပုံငွေအတွက်ကမ္ဘာပေါ်ကအားသာသမားတွေပါဝင်နာမည်ကျော်ပုဂ္ဂိုလ်တွေကရန်ပုံငွေတွေကောက်ခံနေတာတွေအလူငွေထည့်တာတွေလှုပ်ဆောင်နေကြတာပါ။အမေရိကန်မှာတော့အမေရိကန်မျိုးသားဘောလုံးပွဲကနာမည်ကြီးကစားသမားတစ်ဦးဖြစ်တဲ့ Tom Brady ကလည်းဗိုင်းရပ်စ်ကယ်ဆယ်ရေးရန်ပုံငွေဖြစ်တဲ့အလူငွေတွေကောက်ခံနေပြီးတော့သူ့အသင်းကစားတဲ့ပွဲချီလက်မှတ်တွေနောက်သူနဲ့အတူညစာစားပြီးတော့အားကစားဝတ်ဆောင်တဲ့ဖက်နက်တွေလက်ဆောင်ပေးမဲ့အစီအစဉ်တွေလည်းပါဝင်တယ်ဆိုပြီးတော့ပြောထားပါတယ်။ဒ ဒါပြင်မေဂျာလိဘောလုံးပွဲနဲ့ညူယောက်ယန်ကီဘေ့စ်ဘောအသင်းတွေကလည်းအလားတူရန်ပုံငွေကောက်ခံတဲ့အစီအစဉ်တွေကိုလုပ်နေကြပါတယ်။ဥရောပဘက်မှာတော့ Real Madrid အသင်းကတောင်ပန်တိုက်စမှုဂါရက်ဘေးလ်နဲ့ဇနီးကဗြိတိန်နိုင်ငံဝီလာနယ်မှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်နေတဲ့ Brighta ဆေးရုံတွေကိုပေါင်၅သိန်းလှူဒါန်းခဲ့ပါတယ်ခင်ဗျာ။
ဒီ American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။ဧပြီလ22ရက်နေ့ကတက်တော်94နှစ်ပြည့်သွားတဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလိဇဘက်ဟာဗြိတိန်သမိုင်းမှာတော့နန်းသက်အရှိကြဆုံးနဲ့တတ်တော်အရှိဆုံးဘုရင်မကြီးပဲဖြစ်ပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရက်တီတာတွေခင်းနဲ့အညီပြောင်းလဲတွေကိုလိုက်ပါလှုပ်ဆောင်နိုင်ပြီးဗြိတိန်အပါဝင်တနတဟာရနိုင်ငံတွေကိုတစုတစီတဲ့ဥစားမှုပေးနိုင်တာတွေကြောင့်အများကအတိမတ်ပြုချစ်ခင်လေးစားတာကိုခံရတဲ့ခေါင်းဆောင်တစ်ဦးပဲဖြစ်ပါတယ်။တတ်တော်90ကျော်လာတဲ့တိုင်အောင်နိုင်ငံအကြီးအကဲတယောက်အနေနဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပြီးပြည်သူတွေကိုစိတ်ခွန်အားပေးစွမ်းနိုင်တဲ့အမျိုးသမီးခေါင်းဆောင်တစ်ဦးမိခင်တစ်ဦးဖွာတော်တူအဖြစ်နဲ့ရက်တည်နေတဲ့ဘုရင်မကြီးအဲလိဇဘက်အကြောင်းကိုတော့ဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ပြပေးပါမယ်ဗီဒီဘုရင်မကြီးအဲလိဇဘက်လို့ပြောလိုက်ရင်တည်သူရှားမယ်မထင်ပါဘူးငငယ်ရွယ်ရွယ်နဲ့ချင်းနဲ့အရရာကိုဆက်ခံခဲ့တဲ့သူဖြစ်ပြီးနန်းသက်ကာလတလျှောက်မှာလဲသူ့ရဲ့အလုပ်ကြိုးစားမှုစိတ်ထဲကြံ့ခိုင်မှုအမြင့်ကျယ်မှုနဲ့တိတ်ခါကြီးမြတ်မှုတွေကြောင့်ဗြိတိန်နိုင်ငံမှာသာမကကမ္ဘာတစ်ဝန်းကလူတွေကပါလေးစားအသိမှတ်ပြုခံရတဲ့အမျိုးသမီးတစ်ဦးလည်းဖြစ်ပါတယ်။1926ခုနှစ်ဧပြီလ22ရက်နေ့မှာဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနဲ့ပထမမြောက်အဲလိဇဘက်တို့ရဲ့အကြီးဆုံးသမီးတော်အဖြစ်မွေးဖွားလာခဲ့တဲ့အဲလိဇဘက်ဟာအဖိုးဖြစ်သူပစ္စဘာမြောက်ဂျော့ချ်ဘုရင်ကြီး1936ခုနှစ်မှာနှစ်ရွာစံချိန်ကအသက်17နှစ်သာရှိပါသေးတယ်။ဦးကြီးတော်အက်ဒဝတ်နန်းတက်ခဲ့ပေမဲ့နန်းတက်တန်းတနည်းမပြည့်ခင်မှာပဲအိမ်နောက်ခွဲအမေရိကန်အမျိုးသမီးတစ်ယောက်နဲ့လက်ထပ်ထိမ်းရဖို့ကြိုးစားခဲ့လို့အချိန်တိုကျွန်းမှာပဲနန်းစွန်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့အဲလိဇဘက်ရဲ့ခမဲတော်ဆက်ထမမြောက်ဂျော့ချ်ကဘယင်ဖြစ်လာခဲ့ပြီး17နှစ်အရွယ်မင်းသမီးအဲလိဇဘက်ကတော့ထီးနှက်အရရာကိုဆက်ခံရမယ့်အသူတွေထဲမှာထိတ်ဆုံးကိုရောက်လာခဲ့ပါတယ်။အဲလိဇဘက်ဟာခမဲတော်ဘုရင်ကြီးနဲ့အတူနိုင်ငံတော်ဝင်တွေကိုငယ်ရွယ်စဉ်ကတည်းကထမ်းရွက်ခဲ့တယ်လို့အသက်22နှစ်အရွယ်မင်းသမီးဘဝမှာကတည်းကသူ့ဘဝကိုတိုင်းပြည်အတွက်ပေးဆက်သွားမယ်လို့ကတိပြုခဲ့တဲ့သူပဲဖြစ်ပါတယ
် I declare before you all that my whole life, whether it be long or short, shall be devoted to your service.
အားလုံးကိုကျွန်မကတိပြုပါရစေ။ဘဝတက်တန်တိုးသည်ဖြစ်စေ၊ရှည်သည်ဖြစ်စေ၊ကျွန်မအသက်ရှင်နေသည်၍ကာလပတ်လုံးပြည်သူတွေအတွက်တော်ဝင်မိသားစုအတွက်အလုအဆွေးပြုသွားပါမယ်
။1949ခုနှစ်နိုဝင်ဘာလ20ရက်နေ့မှာမင်းသားဖိလစ်နဲ့လက်ထပ်ချင်းများခဲ့ပြီးတော့တာသမီလေးယောက်ကျွန်းကားခဲ့ပါရစေ။ဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနှစ်ရွာဆန်းခဲ့ပြီးတဲ့နောက်မှာတော့1953ခုနှစ်ဇွန်လ2ရက်နေ့မှာဘုရင်မအဲလိဇဘက်အဖြစ်နဲ့တရားဝင်နန်းတက်ခဲ့တာဟာအခုဆိုရင်တော့နန်းသက်68နှစ်ရှိသွားပြီဖြစ်ပြီးဗြိတိန်သမိုင်းမှာနန်းသက်အရှိကြဆုံးပဲဖြစ်ပါတယ်။စီမင်းကဘုရင်စနစ်အောင်မှာတိုင်းပြည်ကိုတိုက်ရိုက်အုပ်ချုပ်ခွင့်အာဏာမရှိပေမဲ့လို့ဘုရင်မကြီးဟာ UK နိုင်ငံရဲ့အကြီးအကဲဖြစ်တဲ့အပြင် UK အပါအဝင်တနတ်သဟာရ16နိုင်ငံရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဒါကဂုံထူးဆောင်ပြယုတ်တက်တက်လို့ဆိုနိုင်ပေမဲ့လေတစ်ဖက်မှာကျိုင်းသူပြည်သားတွေရဲ့လေးစားချစ်ခင်အသိမက်ပြူတာကိုခံရသူမျိုးသူ့ရဲ့ဥဆောင်မှုအရှိန်အဟောင်းကတော့ကြီးမားလာပါတယ်။ဘီမကြီးဟာသူ့ရဲ့နန်းသက်ကာလအတွင်းမှာခင်းတဲ့လျော်ညီမှုမရှိတဲ့တော်ဝင်အစဉ်လာတချို့ကိုအမြင်ကျယ်ကျယ်နဲ့ပြောင်းလဲနိုင်ခဲ့တာကြောင့်ဘယင်စနစ်ကိုမလိုလားကြတဲ့သူတွေတောင်မှဘီမကြီးကိုတော့လေးစားအသိမက်ပြူကြတယ်လို့လန်ဒန်မြို့မှာနေထိုင်တဲ့မော်ဝါဝါဆိုကပြောပါတယ်။
ဘယင်မကြီးကိုအပေါ့မအနေနဲ့ကတော့သူ့ကိုပေါ့နော်လေးစားဖို့ကောင်းပြီးတော့ဟိုတိတ်ခါသမားကြီးရှိတဲ့ဒီပြောက်အနေနဲ့ပေါ့နော် ိုဘာဖြစ်လို့လဲဆိုတော့သူကလောလောဆယ်ရှိတဲ့ဒီ tradition ပေါ့နော်ဒီသူတို့ရဲ့ဒီသုံးတန်းစင်တာတွေတဲ့ကိုသူကဒီ royal family ရဲ့ modernization ကိုလုပ်တယ်ပေါ့ဆိုတော့အရင်ကဆိုလို့ရှိရင်ဒီ royal family တွေကဒီညားသွားဖြစ်ဆိုရင်ဒီစိုးရွားကိုခွင့်ဝေးတယ်ပါသူပေးကြတယ်မလို့ဒါပေမဲ့သူကကြတော့ဒီ1962ခုလောက်မှာပေါ့သူကစပြီးတော့သူကဒီဆုံးချက်တယ်သူကဒီ crown property estate ကြီးရှိတယ်လေအဲ့ရနေတော့ဝင်ဝင်ခံရအောင်ဒီသာမန်လူလိုပဲပေါ့အစိုးရကိုအခုံပေးနေဆိုပြီးဆုံးချက်ပြောစပြီးတယ်ပေါ့နော်အဲ့ဒါမျိုးတွေတော့သူကဒီအဲ့ရန်ဆန်တဲ့ကာလအပြည့်မှာဒီအခြားဥရောပမှာရှိတဲ့ဒီ royal family တွေကနေပြောဒီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူအခွင့်အရေးပေးလာတယ်လေအရင်တော့ဆိုလို့ရှိရင်မွေးထားတဲ့သားတွေကလည်းအရင်ဖြစ်ခွင့်ရှိတယ်လို့ကတော့အဲ့လိုမျိုးတော်တော်များများကဥရောပမှာရှိတဲ့ family တွေအကုန်လုံးကအဲ့လိုမျိုးရှိတယ်လေဒါပေမဲ့ဒီပြင်မာကြီးကနေစပြီးတော့2013ခုမှာပေါ့နော်အဲ့ပထမဆုံးမွေးတဲ့ link ကလေးကပြင်မာအလုပ်ဆက်တိုင်းရှင်ရှိတယ်ဆိုပြီးတော့ဒီရှေ့ပြင်မာကိုဖယ်ချက်ပြီးတော့သတ်မှတ်ခဲ့တယ်ပို့ပြီးတော့ equality ဖြစ်အောင်လုပ်ပေးတယ်လို့မှချင်းတယ်အဲ့ဒီတော်တော်လေးစားပါလေ
ပြင်မာကြီးအလီဇဘက်ဟာဗြိတိန်နိုင်ငံရေးမှာလဲဗက်လိုက်မှုကင်းကင်းရက်တူတူအဖြစ်ထင်ရှားပါတယ်သူရဲ့နန်းသက်ကာလအတွင်းဗြိတိန်မှာဝင်ကြီးချုပ်14ယောက်ပြောင်းခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးအယူအဆအမျိုးမျိုးနဲ့ခေါင်းဆောင်အမျိုးမျိုးနဲ့တွေ့ကြုံရပေမဲ့လို့ဘယ်နိုင်ငံရေးပုဂ္ဂိုလ်ဘယ်နိုင်ငံရေးပါတီဘက်ကမှဘက်လိုက်ပြောဆိုခဲ့တာမရှိပါဘူးဒီလိုရက်တည်ခဲ့တဲ့အတွက်ကြောင့်ပဲသူရဲ့ဩစာအချိန်ဝါကိုပိုးပြီးအားကောင်းစေခဲ့တယ်လို့မှတ်ချက်ပေးသူကတော့ဗြိတိန်ဝင်ကြီးချုပ်တွေရဲ့အကြောင်းတော်ဝင်မိသားစုတွေရဲ့အကြောင်းတွေကိုစာအုပ်အကျော်များများရေးသားခဲ့သူလည်းဖြစ်နိုင်ငံရေးသတင်းတောက်တဦးလည်းဖြစ်တဲ့အန်ဒရူးဂင်ဆန်ပ
ါ She is in a sense a commanding figure but the paradox is she's a commanding figure because she never tries to
throw away any of her သူကဩဇာအရှိန်အဟောကြီးတဲ့အရေးပါခရာရောက်တဲ့သူတူပါဒါပေမဲ့လည်းသူရဲ့ဩဇာအရှိန်အဟောကိုအသုံးပြုဖို့ဘယ်တော့မှမကြိုးစားဘူးတာကြောင့်ဟိုပဲအဲ့ဒီလိုအရေးပါသူအရှိန်အဟောကြီးသူတယောက်သူ့ကိုပူဖြစ်စေတာပါပဲဘယ်လိုက်မှုဂင်းတဲ့ဗြဟ္မာတပါပ
ါလူသားတယောက်အနေနဲ့နိုင်ငံအကြီးကဲတယောက်အနေနဲ့ဝေဖန်တိုက်ခိုက်ခံရတာတွေနိုင်ငံမှာကြုံတွေ့ရတဲ့အချက်အခြေတွေကြည်ကွဲဝမ်းနည်းစရာအဖြစ်ဆိုးတွေမိသားစုကြီးရာကိစ္စတွေကိုဘီယမကြီးအဲလီဇဘက်လည်းကြုံရပါတယ်။ဒါတော့ချားစ်မင်းသားနဲ့မင်းသမီးဒိုင်ယန်နာတို့အိမ်တော်ကြီးပြဿနာတွေဖြစ်ခဲ့ပြီးတော့နောက်ဆုံးဒိုင်ယန်နာမင်းသမီးကွယ်လွန်သွားတဲ့အချိန်တုန်းကလည်းဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ကြုံခဲ့ရတယ်လို့ဒီလိုသားတော်သမီးတော်တွေမျိုးတော်တွေနဲ့ပတ်သက်တဲ့မိသားစုရေးရာပြဿနာအတော်များများကိုလည်းဘီယမကြီးကတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းကန့်တွယ်နိုင်ခဲ့ပါတယ်။
ဒီသားစုတိုင်းကတော့ပြဿနာရှိတာပဲနိဒီသားသမီးပြဿနာမိပြဿနာအဲ့လိုမျိုးရှိတယ်ဒါပေမဲ့အဲ့ဒီပြဿနာတွေကိုလည်းသူကစိတ်ထားသမားတိရှိရှိနဲ့ဒီချိန်ချိန်နိုင်တယ်မိဘတို့ကောက်ပြီးမျိုးသမီးတယောက်အနေနဲ့စံကြီးကိုအုံချုံနိုင်သူစံကြီးကိုပေါ့နော်တာဝန်ရှိသွားနေသူဝိုင်းပြီးတော့သူ့စာဖို့ဖြည့်ဆည်းပေးနိုင်တယ်လို့သူရဲ့မိသားစုကိုလည်းသူကချိန်ချုပ်ထားနိုင်တယ်ပေါ့နော်သူသူသူရုံးရတဲ့အကြာချိန်တော့ဖြစ်ခဲ့တဲ့ပြဿနာဆိုရှင်သူကြီးကိုဒါဟယ်ရီနဲ့ဒီမက်ဂန်လို့ဖြစ်တဲ့ကိစ္စဆိုတော့သူကတန်ကြွေတဲ့နေရာမှာသဘောကျတယ်ပေါ့နော်
ဗြိတိန်နိုင်ငံရဲ့အကြီးအကဲတရားအနေနဲ့နိုင်ငံပေါင်း100ကျော်ကိုတန်တမန်ချစ်ကြည်ရဲ့ခီးစဉ်တွေသွားရောက်ခဲ့တယ်လို့နိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံခဲ့ပြီးဗြိတိန်နိုင်ငံကိုလာရောက်တဲ့အကြီးအကဲတွေကိုလည်းပြူမာစွာနဲ့ကြိုဆိုလက်ခံတွေ့ဆုံလို့ရှိတာမို့ကမ္ဘာခေါင်းဆောင်တွေကြားမှာလည်းလေးစားချစ်ခင်ခင်ရတဲ့သူဖြစ်ပါတယ်။ဗီမာချီဟာတတ်တော်ကြီးရင်လာပြီးမဲ့လို့သူ့ရဲ့စွမ်းဆောင်ရည်အားကတော့ကျမသွားပါဘူးလို့ဗြိတိန်နိုင်ငံသူတူကလည်းအခုလိုပြောပါတယ
် I think she will continue to do a great job it's almost regardless of her age she just seems
အကောင်းဆုံးတွေကိုလုံသွားနိုင်အောင်မင်းတို့ကျမတို့ထင်ပါတယ်အသက်ရွယ်နဲ့မဆိုင်ပါဘူးသူကအသက်ကြီးလေပို့ပြီးတော့ခွန်အားကြီးလာလေပါပဲ
နောက်ပြီးတော့ဗြိတိန်အပါအဝင်ကမ္ဘာနဲ့အဝါမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုအလူးလဲခံရတဲ့အချိန်မှာလဲဘယင်မကြီးကပြည်သူတွေအတွက်စိတ်ခွန်အားဖြစ်စေမဲ့အားပေးစကားတွေပြောကြားခဲ့ပါတယ်
Together we are tackling this disease and I want to reassure you that if we remain united and resolute then we will overcome it
ဒီရောဂါကိုကျမတို့အတူတကွာတိုက်ဖြတ်နေကြပါ
တယ်
ကျမတို့အားလုံးညီညီညွတ်ညွတ်နဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြမယ်ဆိုရင်ဒီရောဂါစုကြီးကိုကျော်လွှားနိုင်မှာမဟုတ်ချပါဘူးနောက်လာမယ့်နှစ်တွေကြာရင်ဒီအခက်အခဲစိန်ခေါ်မှုကြီးကိုဘယ်လိုကင်တွယ်ဖြေရှင်းနိုင်ရလဲဆိုတာကလူတိုင်းဂုဏ်ယူစရာဖြစ်လာပါလိမ့်မယ်ဒီကနေ့ခေတ်ဗြိတိန်နိုင်ငံသားတွေဟာတကယ်ကိုကြံ့ခိုင်သူတွေဖြစ်ကြတယ်ဆိုတာကိုနောင်လာနောင်သားတွေလည်းပြောလာကြပါလိမ့်မယ်
။ဧပြီလ20ရက်နေ့ကတနင်္ဂနွေလုံးကိုတိုက်ရိုက်ချုပ်လွှင့်တဲ့ရုတ်တံမိကုံးမှာဘယင်မကြီးအဲလီဇဘက်ကပြည်သူတွေကိုအခုလိုအားပေးစကားပြောခဲ့တယ်လို့ပဲကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းဂုဏ်ပြုစကားပြောကြားခဲ့ပါတယ်
။ဒီလိုအချိန်မျိုးမှာပေါ့နော်သူကနေပြောဖို့မမမမရက်တည်ပြီးတော့တိုင်းပြည်ကိုဒီလိုမျိုးမိခွန်းတွေပါပြီးပြီးတော့ပေါ့တိုင်းပြည်ကိုစီးလုံးမျိုးအောင်ပေါ့နော်နေဖို့အတွက် အဲ့လိုမျိုးကြီးတိုးစားလုပ်တယ်ဆိုတော့ဒါတော်လေးကိုပေါ့ပန်းချီအတွက်အားရစရာပေါ့နော်အဲ့လိုတာဝန်ကတော့တကယ်ကိုချီတဲ့ပြည်မကြီးပါသူကတိုင်းချီဦးလည်းတကယ်လေးမျိုးချစ်စိတ်လည်းရှိတယ်သူရဲ့လှုပ်ဆောင်မှုတွေကပေါ့နော်အများကိုပေါ်ချင်ပါတယ်ဒါကြောင့်မို့လို့လည်းတော်တော်များများပေါ့နော်ဒီနိုင်ငံမှာရှိတဲ့လူတွေက Royal Family ရဲ့ system ကိုပေါ့နော်မကြိုက်တဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကတော့ဒီပြည်မကြီးကိုတော့သူတို့ကြိုက်ကြတယ်ပြည်မကြီးကိုလေးစားတာတော့သူတို့တော်တော်လေးပေါ့နော်ပြတယ်ပေါ့
ခနေ့နေ့ရောက်မိခင်မြေရှိယောက်နဲ့မြစ်ရှိယောက်တို့ရဲ့အဘွားတော်ဖြစ်တဲ့ဘုရင်မကြီးအဲလိဇဘက်ဟာတော်ဝင်မိသားစုတာဝန်တွေကိုမလစ်ဟင်အောင်ဆွမ်းဆောင်တဲ့ချိန်ထဲမှာနိုင်ငံကြီးကတယောက်အနေနဲ့ပြည်သူတွေကိုတစည်းတစ်လုံးနဲ့ဥစားမှုပေးနိုင်အောင်မစုံမနစ်ခွန်အားစိုက်ထုတ်ခဲ့သူဖြစ်တဲ့ဆိုတာကတော့သူ့ရဲ့ဆွမ်းဆောင်ချက်တွေပြည်သူတွေရဲ့အသိမဲ့ပြုမှုတွေကတက်သေးခံနေပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရပ်တည်တယ်လို့မိသားစုရေးရာတွေမှာလည်းဂုဏ်သိက္ခာရှိရှိနဲ့တည်တည်ငြိမ်ငြိမ်ဖြည့်ရှင်းနိုင်သူပြည်သူပြည်သားတွေအတွက်စိတ်ခွန်အားပေးစွမ်းနိုင်သူအလင်းမြေပြောင်းလဲလာနေတဲ့ခေတ်ကြီးမှာခင်းနဲ့လိုက်ရုံညီထွေရဲ့အပြောင်းလဲတွေကိုအမြင်ကျကျနဲ့စွမ်းဆောင်နိုင်သူအဖြစ်အသိမှတ်ပြုခံရတဲ့ဗြိတိန်ဘုရင်မကြီးအဲလိဇဘက်ဟာလေးစားအတူယူစရာအမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဆိုရာကိုတင်ပြရင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမဒီလိုချူပါရှင်
good all တူတာဆောင်ရဲ့ American တခွင်အစီအစဉ်ကိုတင်ဆက်ပြရမယ်။$300,000အောင်စုပ်ပြဲနေတဲ့ဒေါ်လာငွေတွေကို American ဆိုရာကဘလို့ပြန်လဲလဲပြပါလဲ။နွေရာသီမှာကျင်းပလေရှိတဲ့ပွဲတော်တစ်ခုမှာဘလို့တိရိစ္ဆာန်မျိုးတွေကိုချက်ပြုတ်စားကြတာပါလဲ။နောက်ဒီ Washington DC ကရေစစ်ကံမှာရေတွေကိုဘယ်အဆင့်ထိရောက်အောင်ပြန်ပြီးတော့တန်ဆင်ပါလဲ။ဆိုရာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရစေ။$300,000ဆုပ်ပြဲနေတာဒါမှမဟုတ်တစားစီဖြစ်နေတဲ့ငွေဆက်ကူတွေကို American Dollar ငွေကြေးရိုက်နှိမ့်တဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေဆက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစီးစစ်နိုင်တယ်ဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ထုတ်ဝေထားတဲ့ငွေကြေးကိုဘယ်အချိန်တွေပဲရောက်နေပါစေ American အစိုးရကပြန်လဲပေးပါတယ်။ငွေကြေးရိုက်နှိမ့်ထုတ်ဝေရေးဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
Belo ngwe sat ku myo le so ra ma ti ya de chee ni yauk ni ba si di niya ma ro American pasan so yin pyan le pe ba de
da sa si souk pyan ni de pasan ni ko po man tai phyan aw pyan set yu de lo da bai da sa mi lawn tha da ye so souk pyan ni da ko le a sa tho le pe ba de American si bwa yi a chi che cha sin ne a chein nong ga so yin lu ti yauk ha ban ma tha de tu ye ngwe de ga dollar 2 tan ko thauk pi lo aim ma tai ma de aim naw kan ma kaung soa ye so souk pyet twa bin min le ပြန်လဲပေးခဲ့ရပါတယ် wash က
the money stored in a bag but water
အဲ့လူကပတ်စံကိုအိတ်ထဲမှာထည့်သိမ်းထားပြီးဂိုရောင်ထဲမှာထားထားပါတယ်နောက်ပြန်ကြည့်တဲ့အခါကျအိတ်ထဲရေဝင်ပြီးပတ်စံတွေကတ်ကုန်ပါတယ
်တခါတလေမှလည်းတလိမ့်ဆန်နေကြောင်းပျက်စီးကုန်ပါတယ
် sometimes it's just if you leave $20 on the
တခါဆိုရင်စပွဲဝတ်တင်ထားတဲ့ဒေါ်လာ2000ကိုခွေးကကိုက်ဖျဲလိုက်ပါတယ်စားလိုက်တဲ့အခါမျိုးလည်းရှိပါတယ်အဲ့လိုဆိုရင်တော့ပိုင်ရှင်ကိုရဲနဲနဲဆောင်ခိုင်းပြီးခွေးဝမ်းသွားတဲ့အခါမှာပါလာတဲ့ပတ်စံတွေကိုရေးဆေးပြီးလာလဲပါလို့ပြောလိုက်ပါတယ
်။ 9/11 တိုက်ခိုက်မှု Katrina Hurricane မုန်တိုင်း California တောမီကြောင့်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုရတယ်
။ Back in the early 80s there was a farmer that
Tangua 80s ago ni le thama tiao ha tu le de ma pasan ei piao twa ba de ai naw tu nwa ga ai pasan ei ko sa lai da lu tu ti twa ba de ai chin ni myo so yin naw po bi sou pye ma twa aw pasan ei lai hlan po ba lu chano lo ga byo ba de dai mae le ai le thama ga nwa sa ei lai ko po lai do di ya win nan ni le po a lut lwi shauk goun da bo le
တနှစ်ကိုအကျိန်2400လောက်ပတ်စံလဲပေးဖို့လျှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအားဖြင့်ဒေါ်လာတန်40လောက်ရှိတယ်လို့လည်းဆိုပါရတယ်။ဒါလို့သုံးမရတော့တဲ့ပတ်စံတွေကိုစားရိုက်ကနေပေးဖို့နိုင်တယ်လို့လူကိုယ်တိုင်လဲလာရောက်လဲလှယ်လို့ရပါတယ်။ဒါပေမဲ့လည်းလာရောက်လဲလှယ်တဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့51ရာခိုင်နှုန်းကိုအတည်ပြုစစ်ဆင်နိုင်မှသာအသစ်ပြန်ပေးတာပါ။ဒါအပြင်အသုံးပြုလို့မကောင်းတော့တဲ့ဟောင်းနှင်းတဲ့ငွေတွေကိုလည်းအသစ်နဲ့ပြန်အစားတို့လဲလှယ်ပေးပါရခင်ဗျာ။အမေရိကန်ပြည်သူမှာဂုလုတရားတဲ့နွေရာသီကာလကိုရောက်ပြီဆိုရင်ပဲပွဲတော်တွေဂီတာပွဲတွေပြိုင်ပွဲတွေကျင်းပကြပါတယ်။ West Virginia ပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချက်ပြုတ်ကျွေးမွေးတဲ့ပွဲတော်ကျင်းပလေးရှိပါတယ်။ဝက်ဝွန်၊သမင်၊လိပ်၊မိကျောင်းနဲ့ တချို့အကောင်ငယ်လေးတွေကိုချက်ပြုတ်ကျွေးမှုတာပါအထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာဖျက်ပြင်းရင်ကားနှင်းခံရလို့တည်သွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်ကြတာပါလူရဲ့ထောင်လောက်သာနေထိုင်တဲ့ West Virginia ပြည်နယ်က Marlinden မြို့ကလေးမှာအဝေးပြေးလက်မတွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီအချက်ပြုတ်ဝါသနာပါသူတွေအသားစားတာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမျိုးလေးမှလာစုကြပါတယ်စဖို့မူချာမဂတ်ကိုက
The name of our team is you hit them we spit them
ကျမတို့အဖွဲ့နာမည်က you hit them we split them ပါကင်ဘို့တစုထိုးတာပေါ့လေရာသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစုပြုတ်အဆုံးပါပဲ
ပွဲတော်ကိုလာရောက်လက်ပတ်တဲ့ Sandy Walker က
We come every year it's just a
ဒီပွဲကိုနှစ်တိုင်းလာပါတယ်ကိုမစားဘူးတာတွေကိုစားလို့ရနိုင်နေနေပါမိချောင်းတို့ဝန်ဝန်သားတို့ဆိုတာအမြင်မစားရဘူးလေ
အခုလိုတည်ဆုံတဲ့တိရစ္ဆာန်တွေကိုချက်ပြုတ်ရမှာလူကိုဘေးအန္တရာယ်မဖြစ်အောင်သတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်အကြီးအကဲဘေးလ်ဂျော်ဒန်က
unless it's taken away like immediately with
the delay sanu ya te song bi minute by twin ma be a sei tin nai ma de da chang tamin go mi de a kha ma che chin khout tip bi tat tat shin shin tha ba de a lo ba be lan mo ma yin tai lo te bi 5 minute ja yin a ra ri ya sa lo ya jin ma ya daw ma ba
da mai me le te chu ga ro a khu lo te song ne delay san ni go sa yin ba an ni ma ma shi ja bu lo so ja ba de lan mo ma te ni pi lo ma sa yin da ha phyong di ya yauk de so pi lo thau pya ja da ba လမ်းပေါ်မှာရင်တိုက်ခံပြီးတော့တင်းနေတဲ့တိရိစ္ဆာန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြည်နယ်ထောက်ဝက်လောက်မှာခွင့်ပြုထားတာပါအစားအသောက်ချက်ပြုတ်သူတူဦးဖြစ်တဲ့အန်ဂျလာလက်စတာက
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြတ်သွားတဲ့တိရိစ္ဆာန်တွေကိုမတိုက်မီအောင်ရှောင်မှုဆိုတာအမြဲမလွယ်ပါဘူးဒါကြောင့်သေးတဲ့အတူတူတော့အလဟသမဖြစ်အောင်ချက်စားလိုက်တာပါ
မြို့နယ်လမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲကျင်းပတာပါလာလေတဲ့ဧည့်သည်တွေဟာအစားအသောက်မြည်းဆန်းကြည့်အောင်သာမကဒေသခံတွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တူဖြစ်သူက
The Autumn Harvest Festival is one of those
ဆောင်းရည်ဒီမှာလည်းလက်မှုပစ္စည်းတွေလူပညာပစ္စည်းတွေစုပေါင်းရောင်းချတဲ့ပွဲကျင်းပါတယ်ချင်းကာလိုက်ကျင်းပတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပါ
လူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုရင်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်ပြနေကြပါတယ်ခင်ဗျာရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေတွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေတွေကိုအညစ်အကြေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးယူတာမကပဲမမြင်ရတဲ့အညစ်အကြေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန်ဒီစီကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ယုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ယုံဟာအစစ်မြစ်နည်းပညာသုံးဆက်ယုံကြီးတယုံဖြစ်ပါတယ်ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါတယ
် retreat flow that comes in from
လူပေါင်း2000လောက်သုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်မြေဧက150ပေါ်မှာတိဆောက်ထားတဲ့ဝါရှင်တန်ဒီစီအနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ယုံမှာရေစိုးရေညစ်တွေကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့ဖယ်ရှားပါတယ်ပထမအဦးဆုံးအစ်စ်မှာတော့ရေထဲကအမိုက်ထရိုက်တွေကိုဖယ်ရှားရပါတယ်လို့ပြီးတော့ကပြောရတယ
် And it's really trash it's the one thing at the plant
ဒီကမိုက်တွေပါပဲဒီကဘာမြေမှာဓာရီကိုဘလို့မှအသုံးချလို့မရတော့ပါဘူ
း Washington DC ကဒီရေပြန်လည်တန့်စင်တဲ့ဆက်ယုံအတွက်လိုအပ်တဲ့ဓာအားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်ဒါ့အပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြီးတော့ကဆိုရတယ
် What once was a waste product is now a viable resource
မတ်တီဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီဒါတွေကိုအိမ်မှာရှိတဲ့ဥယျင်တွေကပန်းမင်တွေအတွက်မြေဩဇာဖြစ်သုံးပါလေခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်မိသားစုကိုလည်းကျွေးပါတယ်ဘာမှအနေရမရှိပါဘူး
အမေရိကန်ပြည်အောင်စုမှာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေတာရင်းကဂေဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီဒီတစ်ပတ်တော့ COVID-19 ရောဂါပိုးအခုဆက်ခံရမှုရှိမရှိစမ်းသပ်ဆစ်ဆဲမှုတွေဘယ်လိုလုပ်ရလဲဆိုတာကို အမေရိကန်နိုင်ငံ UTMB Texas စစ်တပ်ကတို့ Galveston မှာရှိတဲ့အမှုစီဝါပေးတာဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကိုနေနေရောဂါအတွက်အရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2020 January 30မှာသတ်မှတ်လိုက်ပြီး March 17ရက်နေ့မှာတော့ကမ္ဘာ့ကာယရောဂါဖြစ်တဲ့ကြေညာလိုက်တာပါ April 23ရက်နေ့မှာတော့ကမ္ဘာတလွှားနိုင်ငံပေါင်း185နိုင်ငံမှာရောဂါအကူးဆက်ခံရသူက2,639,000ကျော်နဲ့သေဆုံးရသူက138,000ကျော်ရှိနေပါပြီဒါပေမဲ့ပြန်ပြီးတက်တာလာသူကလည်း9,400နေပါရှိနေပါတယ်။ဒီကာယောဂါတန်ကိုအဆိုးအဝါဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့နှစ်ဆန်းဓာတ်ခွဲခန်းပညာရှင်တွေရဲ့ဂျေဇုကိုဂုဏ်ပြုတဲ့သတင်းပတ်ဖြစ်နေသတ်မှတ်ထားပြီးဒီနှစ်2020အတွက်တော့ April 19ရက်ကနေ25ရက်နေ့အထိဖြစ်ပါတယ်။ဒီနှစ်ဆန်းကစပြီး COVID-19 ကာယောဂါဆိုကြောင့်ဝေဒနာရှင်တွေနဲ့အတူစိတ်မောလူမောဖြစ်ကြရတဲ့ဆေးဝန်တန်းတွေထဲမှာဓာတ်ခွဲခန်းပညာရှင်တွေလည်းပါပါတယ်။ဒီဓာတ်ခွဲခန်းပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေနဲ့ဓာတ်ရိုက်မထိတွေ့ရပေမဲ့ရောဂါပိုးရှိမရှိစမ်းသပ်ဖို့ယူထားတဲ့ဇီဝနမူနာတွေနဲ့ထိတွေ့ဆက်ဆံရတာကြောင့်အန္တရာယ်ကြီးပါတယ်။ဒါပေမဲ့ဓာတ်ခွဲခန်းတွေမှာလိုက်နာရမယ့်စီးမြင့်တွေကိုလိုက်နာပြီးစစ်ဆေးပေးနေတယ်လို့ဒေါက်တာဖြူမြတ်သွေးကပြောပါတယ်
။ပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် COVID-19 virus PAR9 နဲ့ specimen တွေတော့အကုန်လုံးနဲ့တွေ့တာပေါ့နော်။ဒီ laboratory guideline အတိုင်းတွားတယ် lab မှာ standardprecaution ကကြတော့အိမ်ဝတ်တဲ့ဒါက standard precaution. Now BSL2 level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုဖတ်တက်ရတယ်၊ခြံရတယ်လို့မျိုးလုပ်ရတယ်
။အခုလိုစစ်ဆေးဆန့်သက်မှုလုပ်ဖို့အတွက်ယောဂါလက္ခဏာပြနေတဲ့လူနာရီစီကဖြစ်စေ၊ဘာယောဂါလက္ခဏာမှမပြတဲ့လူရီစီကဖြစ်စေ၊ဇီဝနမူနာကိုယူတဲ့အခါဘယ်နေရာကနေယူရတာပါလဲ။
နေဆို frangia လို့ခေါ်ရပါတော့နှာခေါင်းကနေပြီးတော့ဒီလုံကအတွင်းပိုင်းထိပေါ့နော်ဝါခွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ် FDA ကနေပြီးတော့ဖွင့်ပြထားတဲ့နမူနာပေါ့ဒါပေမဲ့တချို့ကကြတော့အာခေါင်းကနေပြီးတော့လည်းယူကြတယ်ဒါလည်း FDA ကနေပြီးတော့ထွင်းကျက်နည်းနည်းပေးတာအဲ့နှစ်ခုပဲအဓိကအဆုပ်လမ်းကြောင်းရဲ့အပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့FDA ရော CDC ရောဖွင့်မပြုတာသေးဘူးဒီ lab တွေမှာဥပဒေနဲ့ညီဖို့အတွက်ကိုအသက်ရှူအဲလမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပါတော့နှာခေါင်းရဲ့ပါးစပ်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းပဲယူကြရပါတော့နော
် COVID-19 ရောဂါအတွက်ဇီဝနမူနာယူပြီးစမ်းသပ်စစ်ဆေးမှုတွေလုပ်တဲ့အခါဒီရောဂါအတွက်ပိုးရှိမရှိဓာတ်ရိုက်စစ်ဆေးတာကအဓိကအဖြစ်တနည်းပဲရှိတယ်လို့ပြောပါတယ
် main နီလန်ကကြတော့တစ်ခုပဲရှိတာပေါ့နော် virus ရဲ့ nucleic acid ကို genetic material ပေါ့နော်အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နီဒီတနည်းပဲရှိရယ်နီကတနည်းတည်းပဲဒါပေမဲ့ form ကအမျိုးမျိုးပေါ့နော
် COVID-19 ရောဂါအတွက် WHO ကချထားပေးတဲ့စမ်းသပ်စစ်ဆေးမှုက RT-PCR နီးပဲဖြစ်ပါတယ်ဒီလိုရောဂါပိုးရှိမရှိဓာတ်ရိုက်စမ်းသပ်နိုင်တယ်လို့အခုခါမှာယောဂါပိုးကိုခုခံကာဝယ်ဖို့ကိုယ်ရဲကကိုယ်ခံအားထုတ်ပေးမှုရှိမရှိကိုပါစမ်းသပ်ပြီးဒီယောဂါပိုးကိုခြေအားကောက်နိုင်တယ်လို့လည်းပြောပါတယ်
ဒီယောဂါရှိမရှိကိုတိအကျစမ်းသပ်တာအခုပြောတဲ့ RT-PCR နည်းကတော့ရှိလားမရှိလား definite ပေါ့နော်စမ်းသပ်တာနောက်တစ်ခုကကြတော့ဒီယောဂါရလို့ကိုယ်ခံအားထွက်လာတဲ့ antibody စမ်းတာ serology test လို့ခေါ်တာပေါ့နော် serology test ဆိုတာက covid ရှိမရှိကိုမပြောနိုင်ဘူးကြည့်ရေး antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်
ဒီလိုစစ်ဆေးတာဟာ COVID-19 ရောဂါလက္ခဏာမပြတဲ့သူတွေကိုစမ်းသပ်ရမှာတိတ်ကိုအသုံးဝင်တယ်လို့အဖြစ်ထုတ်ဖို့မြန်လဲမြန်ပြီးလွယ်လဲလွယ်ကူတယ်လို့ပြောပါတယ်
။အများသောအဖြစ်ရောဂါလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယမ်းဝင်တာပေါ့။ဘာလို့လဲဆိုရောဂါလက္ခဏာမရှိတဲ့လူတွေကိုရောဂါပိုးရှိလားဟေးဆိုပြီးတော့လုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယမ်းအောင်ရှားပါနေတဲ့အချိန်မှာ antibody ကိုမြန်မြန်လေးစစ်လိုက်တဲ့အချိန်မှာ hey antibody ထွက်လာပြီ hey ဆိုရင်ယောဂါပိုးရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်လွယ်လဲလွယ်တယ်ပေါ့နော် antibody ကဒီတွေးထဲမှာပဲလှည့်နေတာဆိုတော့ဒီတွေးဖောက်ပြီးတော့စစ်တာပေါ့နော်ဆိုရင်ဒီ lab ကြည့်ရင်ကြည့်သလိုတို့တွေမှာချက်ချင်းပဲအပြေးထွက်လာရင်မြန်တယ် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းထက်စာလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ်
။နောက်တနည်းကတော့ CAT scan လို့ခေါ်တဲ့ဓာတ်မှန်ရိုက်တဲ့နည်းဖြစ်ပါတယ်
။ဓာတ်မှန်ရိုက်တဲ့အပိုင်းကြတော့ clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားတယ်ပေါ့နော်။ဒါ clinician တွေကနေပုတ်ပေါ့နော် technologist တို့ x-ray technologist တို့သူတို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ viral pneumonia ပေါ့နော်ဒီ covid ကြောင့်မလို့ဖြစ်ရဆိုရင်ဒီ chest x-ray မှာတယ် CT မှာတယ်သူတို့အဲလုံးဝတိတိတတဘောနော်လက္ခဏာကိုသူတို့ကြည့်ကြတာပေါ့နော်အဲ့မဲ့တခုရှိတာကြတော့လေကိုရိုနာဗိုင်းရပ်စ်ကလည်းပေါ့နော်ကိုရိုနာဗိုင်းရပ်စ်ကြီးရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့ကြတော့လက္ခဏာတွေကတူနေမယ်ပေါ့နော် x-ray ပုံမှာဒါဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့အတိအကျကြီးလုံးဝပြောလို့မရဘူးဒါပေမဲ့ဒီ x-ray ပုံကိုကြည့်ပြီးတော့ဟေးဒီဟာက viral pneumonia ဖြစ်နေပုံရတယ်ပို့ပြီးတိကျရအောင် microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ RT-PCR နည်းကိုပဲသုံးပြီးတော့ပဲဖြစ်ဖြစ်များသောအားဖြင့်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် RT-PCR virus ကို nucleic acid ကိုရှာတဲ့နည်းပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်နားဆေးရုံလာမယ်ချောင်းဆိုးတဲ့ဘာညာ X-ray ရိုက်မယ်ပေါ်လာတယ်ဒါဆိုလို့ရှိရင်ဒီချောင်းလို့ RT-PCR နည်းကိုသုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်တစ်ွားပြီးတစ်ွားဟိုကအဖြေထုတ်တာပေါ့နော်
ကျောင်းသားချင်းများတွေပြောကြကြတယ်လေဒီတရင်ပတ်အတွက်သိပ္ပံနဲ့လူကြီးများကလာပြီးဒီမှာလည်းနနာလိုက်တယ်ဒါကတော့ကျန်းကျန
်ယူအင်မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကမ္ဘာကာယရောဂါအတွက်ကုသပေးနိုင်တယ်လို့ယုံကြည်စိတ်ချရလို့တဲ့ကုသရေးနီလန်ဒါမှမဟုတ်ကာကွယ်ဆေးဗာပဲရရဒါကိုအားလုံးညီညီမျှမျှဖြန့်ဖြူးပေးနိုင်အောင်ကမ္ဘာခေါင်းဆောင်တွေနဲ့ပုဂ္ဂလိကကုမ္ပဏီတွေကြားပူးပေါင်းဆောင်ရွက်ကြမှာဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတောက်ကြံနေမှာကြေညာပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့အတူဂျနီဗာ WHO အကြီးအကဲတို့အွန်လိုင်းအစည်းအဝေးကျင်းပခဲ့ပြီးအခုလိုပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းနဲ့ပတ်သက်ပြီးကြေညာခဲ့တာပါဒီစီဇန်ကကိုရိုနာဗိုင်းရပ်စ်ကာယရောဂါတိုက်ဖျက်ရေးမှာနောက်ဆုံးတွေ့ရှိလာတဲ့ဤပညာပစ္စည်းတွေကိုနိုင်ငံအားလုံးလက်လန်းမှီစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်ဒီအစည်းအဝေးကိုအမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တော့တက်ရောက်မှာမတက်ရောက်ခဲ့ပါဘူးကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ကမ္ဘာတလွှာအသွားလာကန့်သတ်မှုတွေလုပ်နေချိန်မှာပဲအစ္စလမ်ဘာသာဝင်တွေရဲ့မေလ23ရက်နေ့တည်ကျင်းပမယ်တလကြာရမဒန်ဥပုပ်လစတင်နေပါပြီလူချင်းခတ်ခွာခွာနေဖို့နဲ့ဗလီရီမှာမဆုဝေးဖို့အစိုးရရဲ့ကန့်သတ်မှုကိုမွတ်စလင်တရားဟောဆရာတွေနဲ့ဘာသာရေးအစွဲကြီးသူတွေကချိုးဖောက်ပြီးဆုဝေးမှုတွေလုပ်နေကြပါတယ်မြန်မာနိုင်ငံတွင်းကအချင်းသားတွေနဲ့အချင်းတော်ဝန်ထမ်းတွေပါဝင်လူမှုလူဒန်းစားအားလုံးအတွက် COVID-19 ရောဂါကူးစက်မှုကာကွယ်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေမှာကုလသမဂ္ဂအဖွဲ့အစည်းတစ်ဖွဲ့ကလည်းအထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်အချင်းတောင်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ချိုးတင်ပြင်ဆင်တဲ့အစီအစဉ်တစ်ခုမှာမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရုံးကမြန်မာအာဏာပိုင်တွေနဲ့တူလက်တွဲပြီးလှုပ်ဆောင်နေတာဖြစ်ပါတယ်တရုတ်ကာကွယ်ဝင်ကြီးဝေဖန်ရီကမြန်မာကာကွယ်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကိုတောက်ကြံနေကတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးကိစ္စကိုဆွေးနွေးခဲ့ပါတယ်တိဝစစ်တပ်အနေနဲ့ကိုဗစ်ကာယရောဂါတိုက်ဖျက်ရင်းနဲ့ယောဂါကူးစက်မှုဆိုင်ရာဟန်တားဖို့နည်းစပ်သွားလာမှုထိန်းချုပ်ရေးမှာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့တာပါ။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မင်းသက်ပါ
This program has come to you from the Voice of America, Washington.